Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2023ခုနှစ်ဇူလိုင်25ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကိုလိုင်းထိုမီတာ24.50MHz နဲ့လိုင်းလမီတာ190ပြည် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်ပေါင်းသားမှာအခုမနက်ခင်းအစီအစဉ်တွေကိုတာယီဝင်းယူတင်ဆက်အောင်ပါ
ကျွန်တော်သားညူပါဒီနေ့ကြင်ညာပင်းပတ်သတင်းတွေထဲမှာတော့ယူကရိန်းကောက်နှံတွေကိုပင်လယ်နဲ့စိတ်ကမ်းတွေကတဆင့်ပြပတင်ပို့ခွင့်သဘောတူညီချက်ပြန်အသက်သွင်းဖို့ဆိုပြီးတော့ကုလသမဂ္ဂတွင်မှုချုပ်ကနေပြီးတော့ရုရှားကိုမြစ်တရဲခံပါတယ်။နောက်ကုလသမဂ္ဂဆိုင်ရာမြန်မာအမြင်ရန်ကိုယ်စားလှယ်တာမတ်ကြီးဦးကျော်မိုးထွန်းကိုလုတ်ကြမှုမှာပေါဝါပတ်သက်တယ်လို့ဆွဆွဲခံရသူမြန်မာနိုင်ငံသားဖြိုးရင်းထုတ်ကိုအပြစ်ကျူးလွန်ကြောင်းတွေ့ရှိတယ်ဆိုပြီးတော့နယူးယောက်မြို့ဖယ်ရယ်တရားရုံးတစ်ခုကနေပြီးတော့အမိန်ချမှတ်လိုက်ပါတယ်။ဆရာဒီထိတ်တန့်ရောက်သတင်းတွေကိုဥတမောင်တန်းတဲ့သူကြင်ညာပေးသွားဖို့ရှိပါတယ်ခင
်ဗျ။ Okay ကိုသားညူကြီးမကြခင်သတင်းဆောင်ပါသုံးဖို့နဲ့အမေရိကန်ဆိုအာဘော်ကိုတင်ဆက်တဲ့အခါမှာတော့
ကျောင်းတွေပေါ့နော်လူစီပေးဆောင်ကျောင်းတွေလူထုကျောင်းတွေကိုစစ်ကစီကနေပြတ်မှတ်ထားပြီးတော့မှပုံကျမှုတွေပူလှုပ်လာတဲ့အပေါ်မှာ
အခုကြားခဲ့ရတာကတော့သခိုင်းတိုင်းပဋိပက္ခနယ်မြေတွေကပညာရေးအခြေအနေဖြစ်ပါတယ်အပြည့်စုံကတော့ Pacific ကျွန်းသုံးနိုင်ငံနဲ့အမေရိကန်တို့ရဲ့ဆက်ဆံရေးနဲ့ကံပတ်တဲ့လူလူရဲ့အခြေအနေအကြောင်းတွေကိုတင်ပြပြီးတဲ့အခါကြားကြရမှာပါအဲဒီနောက်မှာတော့အမေရိကန်ဆိုအာဘော်ကိုကြားကြရမှာဖြစ်ပါတယ်ဒုတိယပိုင်းနာယူဘက်မှာတော့တရင်နောက်မဆုစီပွားရေးလူမှုရှုခင်းနဲ့တက်တက်အောင်တရင်လောစတဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုရေဆုံးတော့ဒီကလေးမျိုးနဲ့ထိတ်တန့်အောင်တရင်တွေကိုကိုသားညူဦးနဲ့ကျွန်တော်တပေါင်းသန်းတို့အကြီးညာပေးကြမှာပါ
။ယူကရိန်းကောက်နှံတွေကိုပင်လယ်နဲ့စစ်ကဲကနေတဆင့်ပြပတင်ပို့ခွင့်သဘောတူညီချက်ကိုပြန်သက်သွင်းဖို့ဆိုပြီးတော့ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူရက်စာရုရှားကိုမြစ်တိုက်ရိုက်ခံပါလေ။အရင်ဒီသဘောတူညီချက်ဖြစ်လာဖို့ကုလသမဂ္ဂကပဲဂျောင်းဝင်ညှိနှိုင်းပေးကြတာပါ။ဒီသဘောတူညီချက်ကိုပြန်မရရင်တော့ကမ္ဘာငတ်မောက်ခေါင်းပါမှုအဆိုးဆုံးအထိကိုတက်ရောက်လာနိုင်ခြေရှိတယ်လို့ကုလတွင်းမှုချုပ် Guterres ကဒီရုံးမှာလုပ်တဲ့သုံးရကြာကမ္ဘာစန္ဒယခါထိပ်သီးအစည်းအဝေးပွဲဖွင့်ပွဲမှာပြောပါတယ်ဒီသဘောတူညီချက်ရ2022ဖေဖော်ဝါရီလရုရှားကြီးကြော်မှုဖြစ်ပြီးတဲ့နောက်ပိုင်းယူကရိန်းကောက်နှံတွေကိုအထူးသဖြင့်ဒီအာဖရိကနဲ့အရှေ့အလယ်ပိုင်းဒေသတွေကဖွံ့ဖြိုးဆဲနိုင်ငံတွေအတွက်တင်ပို့ပေးနိုင်ခဲ့တာပါအခုလိုမျိုးဒီသဘောတူညီချက်ကိုရုရှားကရက်လိုက်တဲ့နောက်တော့ကမ္ဘာဂျုံစည်းဟာ14ရာခိုင်နှုန်းကျော်မြင့်တက်လာတယ်လို့ပဲပြောင်းစည်းဟာလည်း10ရာခိုင်နှုန်းကျော်မြင့်တက်လာခဲ့ပါတယ်။တစ်ချိန်တည်းမှာတော့ပိတ်ဆို့ထားတာကိုလမ်းကြောင်းပြောင်းပြီးတော့ပြပတင်ပို့ဖို့စီစဉ်နေတဲ့ဒနူဘစ်မြစ်ကမ်းတစ်ဖက်ကယူကရိန်းကောက်နှံတူလောင်ယုံတွေကိုတင်းလာနေအစောပိုင်းကရုရှားကလေကြောင်းကနေပြီးတော့တိုက်ခိုက်ပါတယ်။အဲဒီမှာလူခဏဦးထိခိုက်ဒဏ်ရာရပါတယ်။ကမ္ဘာစနေအခါပူလုံစီမဲ့ဒီယူကရိန်းရဲ့ကောက်နှံပြပတင်ပို့မှုတွေကိုရုရှားကလုံးဝပိတ်ပစ်ဖို့ကြိုးပမ်းနေတာဖြစ်တယ်ဆိုပြီးတော့အိုဒီဆာအုပ်ချုပ်ရေးမှူးကယူကရိန်းရုပ်တံကိုပြောပါတယ်။ရုရှားလို့ရဟာကမ္ဘာလူတန်းလျာကိုပြန်ပြီးဆွဲအညာကိုက်အညာကင်ဖို့အတွက်ကြိုးစားနေတာဆိုပြီးတော့ယူကရိန်းနိုင်ငံကြီးဝန်ကြီးကဆွဆွဲပါတယ်။ဒီလိုမျိုးကမ္ဘာစနေအခါလမ်းကိုပိတ်ပင်တဲ့အကြမ်းဖက်လုပ်ရက်ကိုတစ်ကမ္ဘာလုံးတညီတဲ့တုံ့ပြန်ကြဖို့လည်းသူကတောင်းဆိုပါတယ်။ရုရှားကပိတ်ဆို့ထားတဲ့ပင်လယ်နဲ့စိတ်ကမ်းကိုသုံးမရတော့တာမို့လို့ဒန်နူဘီမြစ်ကြောင်းကနေပြီးတော့ယူကရိန်းကောက်နှံတွေကိုပြပကိုတင်ပို့နိုင်ဖို့အဓိကလမ်းကြောင်းဖြစ်လာပါတယ်။ရုရှားဟာအိုဒီဆာဒေသမှာလေကြောင်းတိုက်ခိုက်မှုလုပ်နေတယ်လို့ယူကရိန်းကပြောဆိုတဲ့တစ်ချိန်တည်းမှာပဲယူကရိန်း drone တွေဟာမော်စကိုမြို့နဲ့ရုရှားကသိမ်းထားတဲ့ Crimea ဒေသကိုပြင်ပထားတိုက်ခိုက်နေတယ်လို့ရုရှားကနေပြောပြောပါတယ်။မော်စကိုကိုတိုက်ခိုက်လာတဲ့ drone နှစ်စင်းကိုဖျက်ချနိုင်ခဲ့တယ်လို့ရုရှားစစ်တပ်ကပြောပါတယ်။လူမနေတဲ့အဆောက်အုံနှစ်ခုပျက်စီးပြီးတော့အထိခိုက်တော့မသိရဘူးလို့မော်စကိုမြို့တော်ဝန်ကပြောပါတယ်။ drone ပိုင်းစားတွေကိုရုရှားကာကွယ်ဝန်ကြီးဌာနအနီးကရက်ကွက်တစ်ခုမှတွေ့ရတယ်ဆိုပြီးတော့ရုရှားသတင်းမှလည်းဖော်ပြထားပါတယ်ခင်ဗျာ
။ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုကဂျာဒယ်စီယက်စစ်တပ်တို့မှတရင်ကနေအစောပိုင်းကအသေးခံဘုံခွဲတိုက်ခိုက်မှုအတွင်လူမျိုးများထိခိုက်ဒေဆုံးခဲ့ကြောင်းသတင်းရင်းမြစ်တွေက VOE ကိုပြောပါတယ်။ဖောက်ခွဲပစ္စည်းတပ်အင်ဂျီဝစ်စင်ထားတဲ့ဘုံခွဲသူကမနက်စာစားပြီးတန်းစီနေတဲ့ဆိုမာလီတပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာပါ။ဘုံခွဲသူဟာစစ်ယူနီဖောင်းကိုလည်းဝစ်စင်ထားကြောင်းရဲအရာရှိတွေကပြောကြားပြီးတိုက်ခိုက်မှုကြောင့်စစ်သား25ဦးနဲ့မနက်ဒေဆုံးခဲ့သလို80ကျော်တန်းရရှိခဲ့တယ်လို့လည်းအမည်မဖော်လိုတဲ့ဆိုမာလီစစ်တပ်အရာရှိ2ဦးက VOE ကိုပြောကြားပါတယ်။ဒဏ်ရာသူတွေအနက်24ဦးကပြင်းထန်တဲ့အခြေအနေလို့ဆိုရမှာပါ။ဆိုမာလီဆိုအပ်တပ်တွေရဲ့ဒေသအတွင်းပြည်သူစစ်အဖွဲ့တွေကမနစ်ဩဂုတ်လတည်းကအယ်ချဘတ်စစ်သွေးကြွအဖွဲ့ကိုစစ်စီရေးဆင်နွှဲနေပါတယ်။ဒီစစ်စီရေးရဲ့ဒုတိယဆင့်အဖြစ်စစ်သွေးကြွအဖွဲ့ကိုကြီးလက်ဒေသတွေကနေဖယ်ရှားသွားမယ်လို့လည်းကြေညာထားပြီးစစ်သွေးကြွအဖွဲ့တွေကလည်းအစိုးရပြစ်မှတ်တဲ့အရသာဆက်ဆက်နေရတချို့ကလက်တော့ပြန်တိုက်ခိုက်နေတာဖြစ်ပါတယ်
။မြောက်ကိုရီးယားဟာပဲ့ထိတ်တဲ့ဒုံးနှစ်ဆင့်ကိုတင်းကနေနှောင်းပိုင်းကအရှိတ်ကဲယူရန်ကနေပြီးတော့ပင်လယ်ပြင်ထဲကိုပြစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။ အမေရိကန်ပြည်တော်စုရဲ့နျူကလ িয়ার စွမ်းအင်သုံးရေငုပ်သင်္ဘောတစ်စင်းတောင်ကိုရီးယားရေတပ်စခန်းကိုဆက်ရောက်လာပြီးတော့နိုင်ပိုင်းတွဲမှာပဲအခုလိုမျိုးမြောက်ကိုရီးယားဘက်ကဒုံးကျည်ပြတ်လွတ်တာပါပြစ်ခတ်မှုဟာသူ့ရဲ့ဆိုမြောက်ကိုရီးယားကနေပြီးတော့ပက်ထိန်တဲ့ဒုံးဖြစ်နိုင်တယ်လို့ဂျပန်ကာဝေးဌာနကလည်းထုတ်ပြန်ပါတယ်ဂျပန်ဆိုရရေးမြစ်တစ်ခုကိုကိုးကားပြီးတော့ဒုံးအမြောက်များပြစ်လွတ်ပုံရတယ်လို့ဂျပန်သတင်းဌာနတွေမှလည်းရေးပါတယ်မြောက်ကိုရီးယားရဲ့လက်နက်အစီအစဉ်ကိုတုံတံပြန်ဖို့အတွက်အမေရိကန်ဘက်ကမဟာဗျူဟာမြောက်စီးဖြန့်ကျက်မှုတွေလုပ်ပြီးတော့အမေရိကန်တောင်ကိုရီးယားစီးအသင့်ပြင်မှုတွေတုံ့မြင့်လှုပ်လာခြင်းမှာပဲတောင်ကိုရီးယားကျွန်းဆွယ်တင်းမာမှုတွေရှိလာခဲ့ပြီးတော့အခုလိုမျိုးမြောက်ကိုရီးယားဘက်ကဒုံးစမ်းသပ်ပစ်လွှတ်မှုတွေလှုပ်လာတာပါအခုလိုမျိုးအမေရိကန်ဘက်ကမဟာဗျူဟာမြောက်စီးဖြန့်ကျက်မှုတွေလှုပ်လာတဲ့ပုံမှာမြောက်ကိုရီးယားဘက်ကဒေါသတကြီးတုံ့ပြန်ပြီးတော့ဒီလောက်ရကြောင်သူတို့ဘက်ကနျူကလ িয়ার လက်နက်အသုံးပြုဖို့အခြေအနေကိုရောက်လာနိုင်တယ်ဆိုပြီးတော့သတိပေးခဲ့ပါတယ်ဒေသတွင်းတည်ငြိမ်မှုထိခိုက်လာတဲ့မြောက်ကိုရီးယားဒုံးကျည်ပြစ်လွတ်မှုတွေနဲ့ပတ်သက်လို့ဒေသတွင်းမဟာမိတ်တွေနဲ့အနီးကပ်ဆွေးနွေးတိုင်ပင်နေတယ်လို့အမေရိကန်ပြည်ထောင်စုကတော့ပြောပါတယ်။အခုဒုံးပြစ်လွတ်မှုတွေဟာနိုင်ငံကာသဘောတူညီချက်ကိုချိုးဖောက်တာဖြစ်တယ်ဆိုပြီးတော့ကုလသမဂ္ဂလူညွန်းကောင်စီရဲ့ဆုံးဖြတ်ချက်ကိုထောက်ပြပြီးတော့အမေရိကန်အင်ဘီရိုကနေပြီးတော့ကြေညာပြောဆိုခဲ့ပါတယ
်။ဆွီဒင်နိုင်ငံမှာအစ္စလမ်ဘာသာဝင်တွေထွတ်မြတ်ထားတဲ့ကိုအမ်ကျန်းစာအုပ်ကိုမရှုခဲ့တာပေါ့ကန့်ကွက်တဲ့အနေနဲ့ယမန်နိုင်ငံမြို့တော်စာနာမှာထောင်ထဲချီတဲ့လူတွေကတင်းလာနေကလမ်းတွေပေါ်ကိုထွက်ပြီးစာနာထုတ်ပေါ်ခဲ့ကြပါတယ်ဒီလိုကော်ဟာချမ်းမရှိတော့ကမွတ်စလင်အများစုနေထိုင်တဲ့နိုင်ငံအများပြားမှာဇက်တိုက်စာနာပြကန့်ကွက်နေကြတာပါကော်ဟာချမ်းတော်ပြကိုမရှိတော့ပါဝင်အစ္စလမ်ဘာသာဝင်တွေရဲ့သင်္ကေတတွေကိုထပ်ခါတလဲလဲစော်ကားကျွလွန်တာတွေကိုဇီယွန်ဝါဒီတွေကကြောတောက်နောက်ခံပေးနေတယ်လို့ယမန်ပြည်သူတွေကယုံကြည်တဲ့အကြောင်းစာနာပြသူတူကဂျူးတွေပေါ်အပြစ်တင်ပြောကြားလိုက်ပါတယ်ကွန်ဂျာစာအုပ်တွေကိုင်ဆောင်ထားတဲ့ဆန္ဒပြသူတွေဟာအမေရိကန်နဲ့အစ္စရေးနိုင်ငံအလံတွေကိုလည်းမိရှုခဲ့ကြပါတယ်။ဆွီဒင်နိုင်ငံမြို့တော်စတော့ဟ ோம் မှာကြာသိခင်ကတချို့ဆန္ဒပြပွဲတွေမှာကွန်ဂျာအစ္စလမ်ဓမ္မကျမ်းစာအုပ်ကိုမိရှုခဲ့တာပါ။ဒါအပြင်ဘာသာမဲ့တဦးဖြစ်လက်ရှိမှာကြီးညာထားတဲ့ဆွီဒင်နိုင်ငံမှာနေထိုင်နေသူအီရတ်နိုင်ငံသားခရစ်ယာန်အနွယ်ဝင်တဦးကကြာသပတေးနေ့မှာစတော့ဟ ோம் မှာအီရတ်တန်ရုံးရှိမှာကွန်ဂျာစာအုပ်ကိုမိရှုဖြက်စီးမယ်လို့ကြီးညာထားပါတယ်။ဒီဖြစ်ပျက်တွေကြောင့်အီရတ်နိုင်ငံမှာလည်းဆန္ဒပြသူတွေဟာဆွီဒင်တန်ရုံးကိုဝင်ရောက်စီးနင်းခဲ့ပြီးအီရတ်ဆွေကဆွီဒင်နဲ့တန်တမာဆက်ဆံရေးဖြတ်တောက်ထားပါတယ
်။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ524 kHz 12.13 MHz 540 kHz 8613 521 kHz 5859နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
့် View American တန်ကနေပြီးတော့ထိတဲအောင်နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါရယ်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမတ်ကြီးဦးကျော်မိုးထွန်းကိုလှုပ်ချဖို့ပေါ်အောင်ပတ်သက်တယ်လို့ဆက်ဆွဲခံသူမြန်မာနိုင်ငံသားဖြိုးဟင်းထွတ်ကိုအပြစ်ကျူးလို့ညောင်းတွေးရတယ်လို့နယူးယောက်မြို့ဖယ်ရယ်တရားရုံးတစ်ခုကနေပြီးတော့အမိန့်ချလိုက်ပါရယ်နယူးယောက်မြို့ဖယ်ရယ်တရားသူကြီး Nelson S. Roman ရှီမော့မှာရှေ့အကြာကြားနာစစ်ဆေးမှုတွေလုပ်ပြီးတဲ့နောက်သူ့မှာအပြစ်ရှိကြောင်းတွေ့ရှိခဲ့တာလို့နယူးယောက်တောင်ပိုင်းခရိုင်ရှစ်တိကျုပ်ရုံးကနေပြီးတော့ဇူလိုင်24ရက်နေ့ရက်စွဲနဲ့ထုတ်ပြန်ပါတယ်။ဒီပြစ်မှုအတွက်အပြစ်တံကိုတော့လာမယ့်2024ခုနှစ်မတ်လ14ရက်နေ့မှာတရားသူကြီး Roman ကပဲအမင်းချမှာဖြစ်တယ်လို့တရားရေးရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။နိုင်ငံသားတန်နမန်အရာရှိတူကိုတိုက်ခတ်ဖို့ကြံရွယ်တယ်ဆိုတဲ့စွဲချက်မှာအပြစ်ရှိတဲ့ကြောင်းတရားရုံးကနေပြီးတော့စီရင်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။နယူးယောက်မှာနေထိုင်သူမြန်မာနိုင်ငံသားဖြိုးဟင်းထွတ်ဟာ2021ခုနှစ်ဖေဖော်ဝါရီလဝန်းကျင်ကနေပြီးတော့2021ခုနှစ်ဩဂတ်လ5ရက်တဝိုက်မှာမြန်မာတပ်မကြီးကိုထိခိုက်ဒဏ်ရာရအောင်ဒါမှမဟုတ်လုတ်ကြံတပ်ဖြတ်ဖို့ကြံစီခဲ့တယ်လို့တရားရေးဌာနထုတ်ပြန်ချက်မှာဖော်ပြပါရတယ်။သူဟာအဲဒီကာလအတွင်းမှာထိုင်းနိုင်ငံမှာရှိတဲ့မြန်မာစစ်ကောင်စီရဲ့လက်နက်ပွဲစားတဦးနဲ့ဆက်သွယ်လုပ်ခဲ့ပြီးတော့တပ်မကြီးရဲ့အတွင်းသတင်းနဲ့တန်ယုံရဲ့အတွင်းသတင်းတွေကိုပေးပို့ခဲ့တယ်လို့ဆိုပါရတယ်။ဒီတောင်မှာတော့တပ်မကြီးကိုယာရုကနေပြီးတော့ထွက်အောင်ဖိအားပေးတဲ့အနေနဲ့တမကြီးကိုလူငှားတိုက်ခိုက်ဖို့အဲ့ဒီလက်နက်ပွဲစားစီကနေပြီးတော့ငွေလက်ခံယူခဲ့တယ်လို့တရားရေးဌာနထုတ်ပြန်ချက်မှာပါရှိပါတယ်။သူနယူးယောက်မြို့ကကုလသမဂ္ဂဆိုင်ရာမြန်မာအဖွဲ့ရုံးမှတမကြီးရဲ့လူညုံရေးဆောက်ရွက်ပေးမယ်ဆိုပြီးတော့အနီးကပ်နေပြီးတော့တမတ်နဲ့တန်ယုံချက်လက်တွေကိုထိုင်းကလက်နက်ပွဲစားစီကိုပေးပို့ခဲ့တာဖြစ်တယ်လို့နယူးယောက်တောင်ပိုင်းခရိုင်တရားရေးရုံးကရှင့်နေဒမီယယ်ဝီလျံစ်ကပြောပါတယ်။ဒီလိုရတဲ့အတွက်သူ့မှာအပြစ်ရှိတယ်ဆိုတာကိုဂျူရီအဖွဲ့ကတင်ကြီးတယ်ဆုံးဖြတ်ခဲ့တာလို့ဆိုပါတယ်။နိုင်ငံရေးချာရရှိသူကိုတိုက်ခတ်ဖို့ကြံစီတယ်ဆိုရဲဆွဲချက်ရဆိုရင်တော့သူ့ကိုထောင်နှံ9နှစ်ထိအများဆုံးပြစ်ဒဏ်ပေးနိုင်တယ်လို့တရားရေးဌာနထုတ်ပြန်ချက်မှာပါပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးဦးကျော်မိုးထွန်းဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုကိုဆန့်ကျင်ပြီးတော့အာဏာသိမ်းခံရတဲ့ရတအစုအဝေးကိုပဲသူကူစားပြုတဲ့ကြောင်းကုလသမဂ္ဂမှာရက်တည်ခဲ့တာပါ။မြန်မာစစ်ကောင်စီကတော့သူ့ကိုလူစားထုတ်ဖို့ကြိုးစားပါတယ်။ဒါပေမဲ့မြန်မာစစ်ကောင်စီကကူစားပြုတင်သွင်းသူကိုကုလသမဂ္ဂထူထောင်ညီလာခံကလက်မခံတဲ့အတွက်ဦးကျော်မိုးထွန်းဟာမြန်မာကုစားပြုတာမတ်ကြီးပြည်နယ်ကုလသမဂ္ဂမှာဆက်ရှိနေသလိုပဲနယူးယောက်မှာရှိတဲ့မြန်မာတန်ယုံဟာလည်းမြန်မာရတအစုအဝေးကိုပဲဆက်ပြီးတော့ကုစားပြုရပ်တည်နေပါရခင်ဗျာ
အိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တရပရဒက်ပြည်နယ်မှာတရားမဝင်နေထိုင်နေတဲ့ရိုဟင်ဂျာဒုက္ခသည်84ဦးကိုတတိလနေ့မှာဖမ်းဆီးလိုက်တယ်လို့အိန္ဒိယရဲကပြောပါတယ်။ရိုဟင်ဂျာမွတ်စလင်တွေကိုပြည်နယ်အတွင်းမြို့ကြီး6မြို့မှာထိန်းသိမ်းထားပြီးဒုက္ခသည်10ဦးကအရွယ်မရောက်သေးသူတွေဖြစ်တယ်လို့ရဲတပ်ဖွဲ့ကဆိုပါတယ်။ဖမ်းဆီးခံထားရသူတွေဟာမြန်မာနိုင်ငံဖိနှိပ်ထားကြောင်းထွက်ပြေးလာကြပြီးတဲ့နောက်ဥတ္တရပရဒက်ပြည်နယ်ထဲမှာအမိုက်ကောက်တာပါဝင်အလုတ်ကျန်းလုတ်ကိုင်နေထိုင်နေကြတာ7နှစ်လောက်ရှိနေပါပြီလို့ရိုဟင်ဂျာလူခွင့်ရေးလှုပ်ရှားမှုအဖွဲ့ကပြောပါတယ်။သူတို့ဟာခလုံးခွင့်တောင်းခံနေသူတွေဖြစ်ပြီးသူတို့ကိုလွတ်ပေးဖို့ရိုဟင်ဂျာအသိုက်အဝန်းကတောင်းဆိုကြောင်းရိုဟင်ဂျာလူခွေရေးလှုပ်ရှားမှုအဖွဲ့ဒါရိုက်တာဦးကျော်မင်းကရိုက်တာတင်းထနာကိုပြောပါတယ်။လူသားမျိုးတွေပေါ်ကျွလွန်တဲ့ရာဇဝတ်မှုတွေကိုကျွလွန်ခဲ့တယ်လို့ဆွတ်ဆွဲခံရတဲ့စစ်တပ်ရဲ့ပြည်နှံ့မှုကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းကထွက်ပြေးလာတဲ့ရိုဟင်ဂျာတွေဟာအိန္ဒိယနိုင်ငံနဲ့နယ်မြေချင်းထိစပ်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာတိမ့်နေချေပြီးရောက်ရှိနေကြတာပါ။
အမေရိကန်နိုင်ငံရဲ့ဌာနရဲ့ဇူလိုင်လ24ရက်ရက်စွဲနဲ့ထုတ်ပြန်တဲ့မြန်မာနိုင်ငံခီးသွားသတိပေးချက်ထဲမှာတော့မတည်ငြိမ်မှုတွေနဲ့လက်နက်ကိုင်ပြိပခအခြေအနေတွေကြောင့်အမေရိကန်နိုင်ငံသားတွေမြန်မာနိုင်ငံကိုခီးသွားလာမှုမလုပ်ဖို့သတိပေးတိုက်တွန်းပါတယ်။မြန်မာစစ်အုပ်ချုပ်ရေးကောင်စီရဲ့ဥပဒေတွေကြောင့်မြန်မာနိုင်ငံထဲမှာသွာလာနေထိုင်နေကြတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့စစ်ကောင်စီကိုဆန့်ကျင်ပြောဆိုမိတာလူမှုကွန်ရက်ပေါ်မှာရေးသားတာဝေဖန်စာတွေကိုပုတ်ကုတ်ခြင်းရေးသားမိတာတွေကနေပြီးတော့ရာဇဝတ်မှုဆွဲချက်တွေနဲ့ဖမ်းဆီးအရေးယူခံရနိုင်တဲ့ဆိုပြီးသတိပေးထားပါတယ်။ဒါအပြင်မြို့မြို့ပိုင်းတွေနဲ့မပေါက်ကွဲသေးတဲ့ခရမ်းတွေရှိတဲ့ဒေသတွေမှာသတိကြီးကြီးထားဖို့လည်းညွှန်ကြားထားပါတယ်။မြန်မာနိုင်ငံတနန်တလျားကမကျေတပ်မှုတွေနဲ့လက်နက်ကန်ပြိပခဖြစ်ပွားမှုတိုင်းတာဟာအချိန်နဲ့အမျှပြောင်းလဲမှုရှိနေတယ်လို့လည်းအဲ့ဒီသတိပေးချက်ထဲမှာပြထားပါတယ်ခင်ဗျာ
။ဂရိနိုင်ငံရော့စ်အပန်းဖြေကျွတ်မှာတရင်တပကြတော်ပြီးလောင်ချောင်းနာကြောင့်ဘေးလွတ်ရာကိုရွှေ့ပြောင်းပေးရပါတယ်။လေပြင်းတွေတိုက်ပြီးအပူလိုက်နဲ့ဇက်တိုက်ဖြတ်နေလို့ဂရင်းတိုင်းကအခြားဒေသတို့မှလည်းတွန်းပြီးအကြီးအကျယ်လောင်ကျွမ်းနေပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုန်ရက်မှာ Rose ကျူးစုတောင်ပိုင်းမှာခီးသွွားအများစုပါတဲ့လူပေါင်း19,000ကိုဘတ်စကားတွေလေတွေနဲ့မီးလောင်ကျွမ်းရလမ်းကြောင်းကနေဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရတာပါ။တွန်းပြီးကအနီးနားတောင်တန်းဒေသကနေကာယူတန်းဒေသထိလောင်ကျွမ်းနေပါတယ်။ကော်ဖူးနဲ့အေဗီယာကျူးစုတွေနဲ့တောင်ပိုင်းပြည်မကြီးဘက်မှလည်းနောက်ထပ်ရွှေ့ပြောင်းပေးခဲ့ရပါတယ်။အပူလိုင်းကကြာတာပတိနေ့အထိဆက်ရှိနေမယ်လို့ခန့်မှန်းထားပါတယ်။တနင်္လာနေ့ကစီစီလီကျွတ်မှလည်းတောမီးတွေလောင်ကျွမ်းခဲ့ပါသေးတယ်။စစ်ပွဲတစ်ပွဲဆင်နွှဲနေရသလိုမီးလောင်မှုပေါ်လုံးလုံးလည်းလည်းအာရုံစိုက်နေရပါတယ်လို့ဂရိဝန်ကြီးချုပ်ကော်ရီယပ်မစ္စတာတာကစ်ကပါလီမန်မှာမိန့်ခွန်းမှာပြောခဲ့ပြီးတဲ့နောက်ရက်သက်လာမယ့်ရက်တတ်တပတ်တွေမှာလည်းအစဉ်အသင့်အနေထားအမြဲရှိနေရတယ်ပဲလို့သတိပေးလိုက်ပါတယ်။အင်္ဂါနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကိုသားညူဦးနဲ့အတူကြီးညာပေးကြတာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေတင်ပြတော့မှာပါပထမဆုံးပစိဖိတ်၃နိုင်ငံနဲ့အမေရိကန်တို့ရဲ့သဘောတူညီချက်ကြောင်းကိုတင်ပြချင်ပါတယ်ပစိဖိတ်ကျွန်းနိုင်ငံ၃နိုင်ငံနဲ့ပတ်သက်လို့လွန်ခဲ့တဲ့အနှစ်20ကသဘောတူညီချက်ကိုပြန်ပြီးအသက်သွင်းဖို့သမ္မတဘိုင်ဒန်အဆိုအရအဆိုပြုချက်ကိုအမေရိကန်လွှတ်တော်အမတ်တွေကပြန်လည်သုံးသပ်နေကြပါတယ်သဘောတူညီချက်ရဲ့ညီမချက်ကအဲ့ဒီဒေသမှာတရုတ်ရဲ့လွှတ်မှုမှုကိုတုံ့ပြန်မှုပါVOA သတင်းတော် Jessica Stone ရဲ့သတင်းတော်ကိုကိုကျင်းညာကပြောပြပါမှာ
အမေရိကန်ရဲ့ Indo-Pacific မဟာဗျူဟာမှာလူသိနည်းတဲ့အဓိကတော့ချက်က Compact of Free Association လို့ခေါ်တဲ့ Pacific ကျွန်းနိုင်ငံ၃ခုနဲ့အမေရိကန်ချုပ်ဆိုထားတဲ့သဘောတူစာချုပ်ဖြစ်ပြီးဒီစာချုပ်အရ Pacific သမုဒ္ဒရာတွေကနယ်နိမိတ် 5.6 ပန်းကီလိုမီတာပတ်လည်ရှိတဲ့နယ်မြေထဲတရုတ်နိုင်ငံဝင်လာခွင့်မရစေပါဘူ
း The underlying item in the compact
ဒီသဘောတူညီချက်ထဲမှာပါတဲ့အချက်တွေကဒီနိုင်ငံရဲ့မြေပင်လယ်ပြင်နဲ့လေကြောင်းနယ်နိမိတ်တွေကိုကျွန်တော်တို့ထိန်းချနိုင်ဖို့ပါ
ဂျိုးဆက်ယွန်းဟာဒီစာချုပ်ဖြစ်လာစေဖို့ဥဆောင်ညှိနှိုင်းခဲ့သူပါမိုက်ခရိုနီးရှားဖက်ဒရယ်ပြည်ထောင်စုပလာဦးသမရနိုင်ငံနဲ့ရိုင်ယယ်မာရှဲအိုင်လန်နိုင်ငံတွေအတွက်နောင်လာမယ့်အနှစ်20အတွင်းစီးပွားရေးအရအထောက်ပံ့ပေးဖို့အမေရိကန်ဒေါ်လာ 8.1 ဘီလီယံအတည်ပြုပေးဖို့အမေရိကန်လွှတ်တော်ကိုသူကတောင်းဆိုထားပါတယ်အခုလက်ရှိစာချုပ်ကစက်တင်ဘာ30ရက်နေ့မှာတက်တန်းကုန်ဆုံးမှာပ
ါ We need to get this ဒါကိုကျွန်တော်တို့ဖြစ်အောင်လုပ်ဖို့လိုပါတယ်ဖြစ်မယ်လို့ကျွန်တော်မျှော်လင့်ပါတယ
် Randall Shirever ဟာ American သမ္မတဟောင်း Donald Trump လက်ထက်က Indo-Pacific ဒေသလုံခြုံရေးဆိုင်ရာလက်ထောက်ကာကွယ်ရေးဝန်ကြီးအဖြစ်တာဝန်ယူခဲ့သူပ
ါ Japan, Korea,
Japan, Australia, South Korea နဲ့ New Zealand အားလုံးကဒီနောက်ဆုံးသတ်မှတ်တဲ့အချိန်မမီမှာကိုစိုးရိမ်နေကြပါတယ်မမီဘူးဆိုရင်တရုတ်ကိုလမ်းဖွင့်ပေးသလိုဖြစ်ပါလိမ့်မယ်
အကျိုးဆက်တွေကတော့ဒီလအစောပိုင်းမှာပဲဆော်မွန်ကျွန်းနဲ့တရုတ်နိုင်ငံအကြားရဲတပ်ဖွဲ့ပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်စာချုပ်ကိုကြေညာခဲ့လို့ပါဝေဖန်သူတွေကတော့တရုတ်စစ်တပ်ပိုတိုးဝင်လာမှာကိုစိုးရိမ်နေကြောင်းပြောပါရတယ်။အဲ့ဒီကျွန်းနိုင်ငံဟာအမေရိကန်ပိုင်းဆမိုအာကျွန်းနဲ့ကီလိုမီတာ3000လောက်ပဲဝေးပါတယ်
We have a duty to protect
American ပြည်သူတွေနဲ့ကျွန်းနေပြည်သူတွေလိုမျိုးလူရည်အကျိုးစီးပွားကိုကာကွယ်ဖို့တာဝန်ကျမတို့မှာရှိပါတယ်။ဒီလိုလုပ်ဖို့ဆိုရင်ဒီတရားဝင်သဘောတူညီချက်တွေကိုပြန်ပြီးတော့အတည်ပြုပေးရပါလိမ့်မယ်
။ကနဦးစီးပွားရေးအထောက်ပံ့နေအတွက်ပလာဦးနဲ့မိုက်ခရိုနီးရှားဖက်ဒရယ်ပြည်ထောင်စုနဲ့သဘောတူညီချက်ရခဲ့ပေမဲ့ Royal Marshall Island ကျွန်းနိုင်ငံနဲ့ American အကြားအပြီးသက်နားလည်မှုမရသေးပါဘူး။ American ရဲ့ဆယ်စုနှစ်နဲ့ချီနျူကလ িয়ার စမ်းသပ်မှုတွေရဲ့ရိုက်ခတ်မှုကြောင့်ခန်းစားခဲ့ရတာတွေကိုကာမီအောင်ပြန်ပေးဖို့ Royal Marshall Island ကျွန်းဘက်ကလိုလားနေတာပ
ါ Food contaminated, land contaminated.
စားနပ်ရိက္ခာအဆိပ်သင့်တာတွေ၊မြေတွေအဆိပ်သင့်ခဲ့တာတွေ၊ကျွန်တော်တို့မိဘတွေသေခဲ့တယ်။အဆုပ်ကနေအုံနောက်အကျိတ်ကင်စာဖြစ်ခဲ့တာပါ။ကျွန်တော်အဖေဆိုဆက်လိုက်ဘယ်တော့မှမတောက်ခဲ့ပါဘူး
။တချို့လွတ်တော်အမတ်တွေကတော့သဘောတူညီချက်တွေအပြီးမသတ်ခင်ထောက်ပံ့မဲ့ငွေကိုအတီးပြူတာကမှားနိုင်တယ်လို့ဆိုရင်ကြပါတယ
်
ဒါကဘဏ္ဍာရေးအရတာဝန်မဲ့သုံးနာတွေထောက်ပံ့ငွေကိုမတော်မတရားသုံးနာတွေဖြစ်အောင်လမ်းဖွင့်ပေးသူဖြစ်သွားပါလိမ့်မယ
်တချို့ကလည်းဒီကိစ္စဟာအရေးကြီးပြီးမဖြစ်မနေသုံးဖို့လိုတယ်လို့ပြောပါတယ
် And where the money comes from
ဒီငွေကဘယ်ကရမလဲဆိုတာကဖက်ဒရယ်ဆိုရရဲ့တာဝန်တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ
်ဩဂတ်လလွတ်တော်အားလည်းရက်တွေမတိုင်ခင်ကျွန်းနိုင်ငံ၃ခုကိုထောက်ပံ့ရေးသဘောတူညီချက်ကိုပြန်သက်တမ်းတိုးနိုင်ဖို့လွတ်တော်အမတ်တွေအကောင့်ထဲပေါ်ဖို့သတင်းပတ်အနှဲငယ်ပဲကြံပါတော့တယ်ခင်ဗျာ
ဆောင်းမလေးရှူစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင
် VOA ကသတင်းဆောင်ပါတွေကိုဆက်လက်တင်ပြနေပါတယ်ချင်းပြည်နယ်ကံပက်လက်မြို့မှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ရှိဖြစ်နေပြီးစစ်ရေးတင်းမာနေပါတယ်။ကံပက်လက်နဲ့အနီးဆုံးဖြစ်တဲ့မကွေးတိုင်းစောမြို့နယ်ထဲမှာတော့စစ်ဘေးတိမ်းရှောင်နေတဲ့ဒေသခံတွေအခုကြီးတွေလိုအပ်နေပါတယ်။ချင်းပြည်နယ်ကစစ်ရေးအခြေအနေနဲ့မကွေးတိုင်းတွေကဒုက္ခတဲ့အခြေအနေတွေကိုမှတ်သိမ်းရထိုက်ကပြောပြမှာပါ
။ချင်းပြည်နယ်ကံပက်လက်မြို့ကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားပြီးခဲ့တဲ့ဇူလိုင်14ရက်ကစလို့တိုက်ပွဲတွေနေ့စဉ်ဖြစ်နေတာဆယ်ရက်နီးပါးကြာမြင့်နေပြီဖြစ်ပါတယ်။ဇူလိုင်24ရက်မနေ့ပိုင်းမှာလဲစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်ပါတယ်။ဇူလိုင်24ရက်မနေ့ပိုင်းကမကွေးတိုင်းစောမြို့အနီးကံပက်လက်မြို့လေရင်ကွင်းအနီးတွေမှာစစ်ကောင်စီတပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဆက်ဖြစ်နေတယ်လို့ကံပက်လက်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ်
။မော်ချောင်းရွာဆိုတာရှိတယ်မောချောင်းနယ်ဆိုင်တို့ရွာတိကြားမှာဖြစ်တယ်လို့သိရတယ်။မနေ့ပိုင်းမှာနောက်တစ်ချက်ကြော်ကြတော့နော်အဲ့ဒါကတကူပြီးလို့ရှိရင်ဒီအခုရေအထူးရေတွေနေပြည်တော်နေအထူးရေတွေဆိုမှလည်းအတရာလုံးမှာခြားခြားရှိတယ်။အဲ့ဒီအဖွဲ့ကြီးကအခုတစ်ချိန်ကြီးမှာပြန်ထွက်လာတယ်လို့ကြားတယ်။မင်းရောစထွက်လာတယ်ထွက်လာတော့ဒီချင်းကော်ကိုရေးတက်ဖွဲ့ဒီနဲ့ချင်းကပ်ပလက်မင်းတက်ပေါ်နော်ပူပေါင်းတက်ဖွဲ့ကြီးနဲ့အော်ဒီလိုချီတူမူမနေ့ပိုင်းမှာတကြိမ်ဖြစ်တယ်ဒီတိုင်းကတော့တောက်လျှောက်စက်ပြီးမှဖြစ်နေအောင်မဲ့သဘောတော်ရှိတယ
်စစ်တပ်ဟာမကွေးတိုင်းစောမြို့နယ်ကနေတဆင့်စစ်ရင်တန်းတွေနဲ့ကံပက်လက်မြို့တဲကိုဝင်ရောက်လာပြီးနေမြေရှင်းလင်းနေတာဖြစ်တယ်လို့ကံပက်လက်မြို့မှာရှိတဲ့စစ်ကြောင်းကလည်းနေမြေရှင်းလင်းတာဖြစ်တဲ့အတွက်လက်ရှိကံပက်လက်မြို့နယ်တွင်းမှာစစ်ကောင်စီစစ်ကြောင်းနှစ်ခုရှိနေတယ်လို့သိရပါတယ်မကွေးတိုင်းကနေထွက်ခွာလာတဲ့စစ်တပ်စစ်ရင်တန်းမှာလူဒင်းရှင်တွေအပြင်တန်ချက်ကကားနှစ်စီးနဲ့မြေတူးဆက်တွေလည်းပါဝင်ပြီးရိတ်ခါလာပို့တာဖြစ်နိုင်တယ်လို့ကာကွယ်ရေးအဖွဲ့တွေကယူဆနေပါတယ်စစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်တာဆယ်ရက်နီးပါးရှိနေပြီဖြစ်တဲ့အတွက်ကံပက်လက်မြို့နယ်တဲမှာဒေသခံတွေအပြင်စောမြို့နယ်တဲကဒေသခံအများပြားလည်းစစ်ဘေးတိမ်းရှောင်ရပြီးအကူအညီတွေလိုအပ်နေပါတယ်စစ်ဘေးရှောင်အခြေအနေနဲ့ပတ်သက်လို့စွန်မြွနယ်လူသားစာနာကူညီမှုပိုင်းတာဝန်ခံဆောင်ရွက်နေသူကအခုလို့ပြောပါတယ
်စစ်ဘေးရှောင်တွေကတော့ဆော့ဘက်မှာလည်းပုံနေတာပေါ့နော်ညားနေတာပေါ့ချင်းနဲ့ဆော့နဲ့နေဆက်မှာတိုက်ပွဲဖြစ်သွားတာတုံးချင်ဖြစ်သွားတဲ့ခါကျတော့အဲ့ဒီနားလေးရရွာခဏရွာလည်းကျမတို့ဒီဆော့ဘက်ကိုဖူလာတာပေါ့အဲ့ဆိုစစ်ဘေးရှောင်တွေကတော့အများကြီးရှင်ရလုံးကြီးဆောင်ရတာ၅ရွာ၈ရွာဆိုတော့အလုံးဟိုပေါ့ဆက်တုံးရမှာလူကြီးက3000ကျော်လောက
်ကံပက်လက်မျိုးဘက်ကစစ်ပေးရှောင်းနေအပြင်စောဘက်ကစစ်ပေးရှောင်းနေပါအရေးပေါ်မိုးကာနဲ့အစားအစာတွေလိုအပ်နေပါတယ်ကံပက်လက်မျိုးအတွင်းမှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲအတွင်းနှစ်ဖက်အကြမ်းဆုံးတေဆုံးထိခိုက်တာတွေရှိတဲ့အထိပြင်းထန်နေတာပါ စစ်တပ်ဖက်ကဇူလိုင်၁၈ရက်ကတိုက်ပွဲဖြစ်တဲ့နေရာတွေအနီးကိုလေးချောင်းကနေပြစ်ခတ်တိုက်ခိုက်တာတွေပြုလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီဘက်ကတော့တိုက်ပွဲနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင
်ကံပလက်ဝင်းကျင်ခြေနေကိုမတ်သိငီထိုက်တင်ပြခဲ့တာပါစကိုင်းတိုင်းမှာတော့စစ်ဘေးရှောင်ဒေသကကလေးတွေကပညာဆက်လက်သင်ကြားနိုင်ဖို့အခက်အခဲတွေအများကြီးကြုံတွေ့နေကြပါတယ်စစ်ဘေးရှောင်စကမ်းတွေမှာ CDM ဆရာဆရာမတွေပါဝင်ပြီးပညာရေးအဆက်မပြတ်စေဖို့တင်ကြားပေးနေတာတွေရှိပေမဲ့တင်ဥစာအုပ်တွေနဲ့တင်ထောက်ကူတွေရရှိနိုင်ဖို့ကတော့တစ်နှစ်ထက်တစ်နှစ်ပိုပြီးခက်ခဲလာနေတယ်လို့ဆရာတွေကဆိုပါတယ်ဒီကြောင့်သတင်းပေးဖို့ချက်ကိုနန်းလောင်ကပြောပြမှာပ
ါကရင်ပြည်နယ်အတွင်းကစစ်ဘေးရှောင်စခန်းတွေမှာကလေးငယ်တွေအခြေခံပညာဆက်လက်သင်ကြားနိုင်အောင်ပြီးခဲ့တဲ့နှစ်အထိကျောင်းတွေဖွင့်နိုင်ခဲ့ပေမဲ့ဒီနှစ်2023ခုနှစ်မှာတော့အရင်လိုမတင်ကြားပေးနိုင်တော့ဘူးလို့ကရင်နေလူအခွင့်အရေးတည်ထောင်သူကိုပညာကပြောပါတယ်စစ်ကောင်စီကစာသင်ကျောင်းတွေကိုပြစ်မှတ်ထားပြီးတော့လေကျောင်းကတက်ခိုက်တာတွေပိုလုပ်လာတဲ့အတွက်ကျောင်းတွေမဖွင့်နိုင်ကြတော့တာဖြစ်ပြီးကလင်းငယ်တွေပညာသင်ကြားနိုင်ရေးစိုးရိမ်ကြဖြစ်လာတယ်လို့ကိုပညာကပြောပါတယ်
။ဒီအခု2023-2024ပညာသင်နှစ်ပေါ်ကျွန်တော်တို့အများကမေနဲ့ဇွန်မှာပြန်ဆက်တင်တာရှိတော့ပါတော့ဒါပေမဲ့လည်းဒီဇွန်ဇူလိုင်ဝင်ကျင်မှာကျွန်တော်တို့ဒီကျောင်းတွေပေါ့နော်စီပရှာကျောင်းတွေလူထုကျောင်းတွေကိုစစ်ကောင်စီကနေပြစ်မှတ်ထားပြီးတော့မှပုံကျမှုတွေပူလောက်လာတဲ့အပေါ်မှာကျောင်းသမီးပါတွေဖြစ်စေဆရာဆရာဖြစ်စေနော်တချို့တဆင်ရလူဒီပြည်နဲ့ပတ်သက်တဲ့ပုဂ္ဂိုလ်အရာကိုတတိထားလာကြတယ်အဲ့ဒီအတွက်ကြောင့်မို့ကျောင်းတွေမှာပေါ်တင်ရှိနေပြီးတော့ကျောင်းကြီးမှာပညာတင်ကြမှုကိုကျွန်တော်ရပ်လိုက်ပြီးတော့မှဟိုအတက်နိုင်ဆုံးပေါ့နော်ကျွန်တော်တို့ဒီစခန်းတွေထဲမှာမော်လဂျွာတွေထဲမှာအိမ်တွေလွတ်နေထဲမှာပေါ့နော်ဟိုတချောင်းဟိုခဏပြော class တစ်ခုနှစ်ခုကိုပေါင်းပြီးတော့မှဒီစခန်းဆီရှောင်းစခန်းထဲမှာအဲ့ဒီအသေးလေးတွေပြန်ဖွဲ့ပြီးတော့မှတင်ချနေရတဲ့ပုံစံမျိုးနဲ့ပြန်လာတော့တာရှိတယ်အဲ့ဒီအတွက်ကြောင့်မို့ကျွန်တော်နေရာတိုင်ခင်းပို့တော့မခက်ခဲရှိတယ်ဆက်လုပ်ပြီးတဲ့နေရာမှာလည်းတချို့စခန်းထဲမှာဆိုကျောင်းမတင်ရတော့ပေါ့နော်တချို့လည်းဘုံမှန်ထိခိုက်ပြီးတော့ကျောင်းတွေပြစ်စရာလည်းရှိတယ်
လက်ရှိတိုက်ပွဲတွေကြောင့်ကရင်ပြည်နယ်ကနေထိုင်းနိုင်ငံဘက်ထွက်ပြေးကြရတဲ့စစ်ရှောင်းတွေဟာလည်းလက်ရှိမှာနေထိုင်စရာတောင်စီစဉ်မပေးနိုင်ကြသေးတဲ့အနေအထားမလို့ကျောင်းနဲ့အရွယ်ကလေးတွေရဲ့ပညာသင်ကြားရေးကမရေရာတဲ့အနေအထားမှာဖြစ်တယ်လို့လည်းပြောပါတယ်။ကျောင်းစာသင်ကြားရေးအတွက်အဓိကလိုအပ်တဲ့ကျောင်းသုံးစာအုပ်နဲ့သင်ထောက်ကူတွေကလည်းလမ်းပန်းဆက်သွယ်ရေးခက်ခဲကြောင်းရရှိဖို့ခက်ခဲတယ်လို့ကိုပညာကပြောပါတယ
်။နောက်တစ်ချို့စစ်ဘေးရှောင်ကအခုထိုင်းနိုင်ငံတဲကိုပေါ့နော်9,000နည်းနည်းကြော်လေးဆိုဆုံးလေးပေါ့နော်ရောက်သွားတာရှိတယ်အခုချိန်ထိလည်းဘာမှကျွန်တော်တို့ကြောင်းတက်နိုင်ခြင်းမရှိသေးဘူးပေါ့နော်အခုမှပဲပြန်လာပြီးတော့မှတချို့လည်းလပိုင်းတို့ချို့တပတ်ပတ်ပဲနော်ရောက်လာတပတ်ပဲရောက်လာရှိသေးတော့ကြောင်းမဆောက်လို့နိုင်သေးဘူးပေါ့နော်နေရာဆောက်ဦးနေရာထိုင်ခင်းဝတ်ဒီကထားဆောက်လို့နေရာတဲ့ချိန်ချိန်မှာလည်းရှိတယ်နောက်ပြီးတော့မှပြချင်းပြပို့ခံမလဲလဲတိစားမတိတဲ့အတွက်ကြောင့်အခုချိန်ထိကတော့ကျွန်တော်ကြောင်းဆောက်လို့နိုင်ခြင်းတင်ကြနိုင်ခြင်းမရှိတဲ့ပုံစံမျိုးနဲ့နေကြတာအများကြီးရှိပါတယ
်။စကိုင်းတိုင်းကပ်မလို့မျိုးနဲ့အတွင်မှာတော့စစ်ဆောင်ကလင်းငယ်တွေပညာဆက်လက်သင်ကြားနိုင်ရေးအတွက်အမျိုးသားညီညွတ်ရေးအစိုးရ NUG ကကူညီပံ့ပိုးတာတချို့ရှိတယ်လို့ကပ်မလို့မျိုးနဲ့ပညာရေးတာဝန်ခံကပြောပါတယ်။ဒီနှစ်မှာ KG တန်းကနေ Grade 11အထိသင်ကြားပေးနိုင်ဖို့ဆောင်ရွက်ထားတယ်လို့ပညာရေးတာဝန်ခံဆရာမိုးကပြောပါတယ်။ဒါပေမဲ့လည်း2022ခုနှစ်စက်တင်ဘာ16ရက်နေ့ကစကိုင်းတိုင်းတပည့်ရင်မြို့နယ်လက်ရက်ကုန်းရွာမှာရှိတဲ့စာသင်ကျောင်းတစ်ခုကိုစစ်ကောင်စီကလေကြောင်းကနေပြစ်ခတ်တိုက်ခိုက်တဲ့ဖြစ်စဉ်နောက်ပိုင်းဒေသခံတွေကကလေးငယ်တွေကိုကျောင်းပို့ဖို့ဆိုရင်ထိလန့်လာကြပြီးတော့ကျောင်းတက်ဖို့ခက်ခက်ခဲခဲတိုက်တွန်းရတာမျိုးရှိတဲ့အကြောင်းဆရာမိုးကပြောပါတယ
်။အဲမိဘတွေကိုကျွန်တော်တို့ကျောင်းထားဖို့ရစီယုံရတယ်တချို့မိဘတွေရှင်မထားရကြဘူးဟိုလေရကုံမှာဖြစ်သွားတဲ့တိစ္ဆာရဲ့နောက်ပိုင်းပို့ထိုးကြတယ်သူတို့မနေကျွန်တော်တို့ပြန်လဲပြီးတော့မအားပေးဆိုတော့မှမိဘတွေအားပေးတော့ကျောင်းသားတွေထားဖို့ရဒီလိုပေါ့ဗျာပြောပြရတယ်ပေါ့တချို့ရှိကြတယ်ကသူတို့ကတော့ဘုပြောမယ်ရှင်ဒီကံမောကြာသူတို့တဲလေးတွေသူတို့တဲလေးတွေနေတယ်အဲ့လိုလေးတွေဖြစ်တဲ့အခါကျွန်တော်တို့တော့ပြောစီယုံနေစီယုံတော့မှသူတို့ကဒီလမ်းမှန်ခရီးဆက်တွေရေးအစရှိတဲ့ဖြစ်ပေါ့အဲ့လိုလေးတွေသူတို့မလုပ်ပေးနိုင်ဘူးမလုပ်ပေးနိုင်ဘူးကျွန်တော်တို့ရတယ်ကျွန်တော်တို့ဒီပေါ့အဖို့ယူလုပ်ပေးမယ်ပေါ့အဲ့လိုတည်းအစားတော့ပြောပေးမယ်လို့လေသူတို့ကတော့ဒီစိတ်ထဲမှာပေါ့ဒီတော့မယ်ဆိုအကြောင်းတရားနေဆိုအကြောင်းတရားဆိုလမ်းမှာတပ်မီးတစ်ခုခုဖြစ်သွားမှာအစားရှိတဲ့ဖြစ်ပေါ့ဗျာဒီလိုပေါ့
ဒီလိုအကြောင်းတွေနဲ့အကြောင်းမတက်နိုင်တဲ့ကလေးတွေရှိသလိုတိုက်ပွဲတွေကြောင်းကလေးတွေရဲ့ပညာသင်ကြားရေးထိခိုက်နေရတယ်လို့ဆရာမိုးကပြောပါတယ်ကျောင်းသားတွေရဲ့လုံခြုံရေးအတွက်လေကျောင်းရံကနေအထိုက်အလျောက်ပုံခုနိုင်အောင်ပုံခုကျင်းတွေတူထားကြသလိုကရုတ်ကျင်းတွေလည်းလှုပ်ထားကြတယ်လို့ပြောပါတယ် တချိန်ထဲမှာပဲကျောင်းသုံးစာအုပ်လုံးလောက်ရရှိဖို့ကလည်းအခက်အခဲတစ်ခုဖြစ်တယ်လို့ဆရာမိုးကပြောပါတယ်
။ဒီကသမားတွေတော်တော်ကျွန်တော်တို့မတင်ရဘူးအဲ့လိုဒီဖြစ်တဲ့အခါကျတော့ကျွန်တော်တို့ဘယ်လိုမှအဆင်မပြေဘူးဖြစ်နေတယ်။အဲ့လမ်းမှာကဲပြည့်စစ်တယ်ကသမားတွေလည်းမတင်ရဘူးအဲ့ဒါကျတော့ကျွန်တော်တို့ကမနေ့ကနေ့ဆိုင်ဒီနေ့ကပို့ပြီးတော့ဟိုလောချစ်ဒီပို့များလာတယ်ပေါ့ဗျ။အဲ့တော့ဒီနေ့တော့လုံးဝဟိုပြောမယ်ဆိုရင်အဆင်ပြေရများလာတယ်ကသမားတွေလည်းမတင်ရဘူးအဲ့လိုဒီဖြစ်ကုန်ကြတယ်
ကျောင်းသုံးစာအုပ်တဲလာတာတွေ့ရင်ကားသမားကိုဖမ်းဆီးစစ်ဆေးရနေတာပစ္စည်းသိမ်းယူတာမျိုးတွေလောက်တော့ကြောင်းစာအုပ်တွေရဖို့ပုခက်လာတယ်လို့ပြောပါတယ်အာနာသိမ်းမှုနောက်ပိုင်းအာနာရှင်ကိုအကြမ်းမဖက်ဖိစံတဲ့ CDM လှုပ်ရှားမှုမှာကျောင်းသူကျောင်းသားနဲ့ဆရာဆရာမတွေပါဝင်ခဲ့ကြပြီးအလုတ်ထွက်ကျောင်းထွက်ခဲ့ကြတာတွေရှိသလိုလက်နက်ကင်တော်လိုင်းရေးမှာပါဝင်နေတဲ့ကျောင်းသားလူငယ်တွေလည်းအများအပြားရှိနေတာပါဒီလိုအခြေအနေမျိုးစုံအောင်မှာအာဏာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံသဘောအထက်တန်းအရွယ်ကလေးတွေရဲ့20နှစ်ရာခိုင်နှုန်းပဲကျောင်းအပ်ကြတယ်လို့ဒီလတဲ့ထုတ်ပြန်တဲ့ကမ္ဘာပိုင်းရဲ့အစိုးရကစားမှဖော်ပြထားပါတယ်။2019ခုနှစ်ကနေ2023ခုနှစ်ကြားမြန်မာနိုင်ငံမှာကျောင်းအပ်နှုန်းက7နှစ်ရာခိုင်နှုန်းကျော်ကျဆင်းသွားတာကိုထောက်ပြထားပြီးတော့ပညာရေးလှလမ်းမြင်မှုစိုးရိမ်ရတဲ့အနေအထားမှာရှိနေကြောင်းလည်းဖော်ပြထားပါတယ်။ကိုဗစ်ကရောဂါကြောင့်ကျောင်းတွေပိတ်ခဲ့ရပြီးတဲ့နောက်ပိုင်းကဆက်လို့မြန်မာနိုင်ငံကကလေးအများစုကျောင်းပြန်မတက်နိုင်ကြတဲ့အကြောင်းအိမ်ထောင်စု 8,500 နေပါကိုကောက်ယူတဲ့စစ်တမ်းကိုအခြေခံပြီးတော့ကမ္ဘာပံကဖော်ပြထားပါတယ
်စကိုင်းတိုင်းကစစ်ဘေးရှောင်ကလေးတွေရဲ့ပညာရေးကိုနန်းအောင်တင်ပြခဲ့တာပါ VOE မြန်မာပိုင်းအင်ကာနေမနဲ့စီစဉ်တွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အမေရိကန်ပြည်တော်စုနဲ့အရှိတောင်အာရှနိုင်ငံများအာဆီယံအဖွဲ့ဟာလွတ်လပ်ပွင့်လင်းမြင်သာတရားဝါပြောပြီးလုံခြုံမှုရှိရှိနဲ့အပြန်အလှန်ချိတ်ဆက်ဆောင်ရွက်မှုရှိတဲ့ချက်ခိုင်တန်ဆွဲနဲ့အင်ဒိုပစိဖစ်ဒေသဖြစ်လာဖို့ဘုံတူညီတဲ့မျှော်မှန်းချက်တစ်ခုထားရှိထားပါတယ်
။ That means a region where countries are free to choose their own path.
ဆိုလိုတာကနိုင်ငံတွေဟာသူတို့ရဲ့ကိုယ်ပိုင်လမ်းကြောင်းနဲ့သူတို့ရဲ့မိဖက်နိုင်ငံတွေကိုလွတ်လပ်စွာရွေးချယ်ခဲ့ရှိတဲ့ဒေသဖြစ်လာဖို့ဆိုလိုတာပါပြဿနာတွေကိုပုံမွေလေးလေးကင်တွယ်ဖြေရှင်းတာစီမင်းစည်းကမ်းတွေကိုပွင့်လင်းမြင်သာချမှတ်ပြီးတရားမျှတစွာကျင့်သုံးတာကုန်စည်ကူးတန်းရောင်းဝယ်ရေးမှာပဲဖြစ်ဖြစ်စိတ်ကူးစိတ်တမ်းတွေဖလှယ်ရမှာပဲဖြစ်ဖြစ်လူတွေကူးလူသွားလာရမှာပဲဖြစ်ဖြစ်လွတ်လွတ်လပ်လပ်နဲ့တရားဥပဒေတိုင်းနိုင်ငံတစ်ချဖြစ်စေတဲ့ဒေသကြီးဖြစ်လာဖို့ပါ
If you look at the ASEAN agenda,when it comes to tackling the climate crisis
ASEAN ရဲ့ရှေ့လုပ်ငန်းစဉ်တွေကရာသီဥတုအချက်တဲကင်တွယ်ဖြည့်ရှင်းရမှာပဲဖြစ်ဖြစ်ပြန်လည်ဖြည့်ဖြိုးမြဲစွန့်အင်ပြင့်တင်ရမှာပဲဖြစ်ဖြစ်ကမ္ဘာ့ကျန်းမာရေးဆိုင်ရာပြဿနာတွေကိုဖြည့်ရှင်းရမှာပဲဖြစ်ဖြစ်အခြေခံအဆောက်အအုံပညာရေးသိပ္ပံနဲ့နည်းပညာ digital စီးပွားရေးဒီနယ်ပယ်တွေအားလုံးမှာ American ပြည်တော်စုဟာ ASEAN နဲ့နက်နက်ရှိုင်ရှိုင်ထိတွေ့ဆက်ဆံနေပါတယ်ကျွန်တော်တို့ဒါကိုတကယ်ကိုအာယုံဆိုင်လှုပ်ဆောင်နေတာပါကမ္ဘာလုံးဆိုင်ရာကုသရေးဝန်ကြီးနဲ့ချိတ်ဆက်မှုမှာအင်မတန်အရေးပါတဲ့တောင်တရုတ်ပင်လယ်တွင်းလွတ်လပ်စွာရေကြောင်းတွာလာခွင့်နဲ့လေကြောင်းပြန်တန်းနိုင်ခွင့်ကိုဆက်လက်ထိန်းသိမ်းနိုင်ဖို့လဲ American ပြည်ထောင်စုကတန်လိုက်ထံချထားပါတယ် American ပြည်ထောင်စုဟာနိုင်ငံအားလုံးရဲ့အကျိုးစီးပွားဖြစ်တဲ့ထိုင်ဝမ်ရေလက်ကျမ်းမှာရင်းနှီးနှိုင်းတဲ့တည်ငြိမ်ရေးကိုထိန်းသိမ်းဖို့လဲကြိုးစားနေပါတယ်နိုင်ငံတကာဥပဒေနဲ့အညီအာဆီယံရဲ့ကျင့်ဝတ်ဆိုင်ရာညှိနှိုင်းဆွေးနွေးမှုကိုကျွန်တော်တို့ထောက်ခံပါတယ်။ကျွန်တော်တို့ဟာဘုံမျှဝေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုကင်တွယ်ဖြည့်ရှင်းပြီးထူးခြားတက်ကြွမှုရှိတဲ့ဒီဒေသကြီးတစ်ခုလုံးရဲ့ဂတိကဝတ်တွေကိုအကောင့်ထဲပေါ်ဆောင်ခြင်းအဖြစ်အမေရိကန်နဲ့အာဆီယံနိုင်ငံတွေဟာဒီအခြေခံမှုတွေကိုအတူတကွအောင်မြင်ပြီးမြောက်အောင်ဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ်။
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။ VOE ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်ချံပေးစာတွေပြဖို့လိုတယ်။သောတာရှင်တွေနားဆင်လို့တဲ့တေးချင်းတွေတောင်းယူလို့လဲဆိုရင် VOE email လိပ်စာက burmese@voenews.com ရေးသားပြဖို့နိုင်ကြပါတယ်။ဒါမှမဟုတ်လဲ VOE ရဲ့ Facebook Messenger ကနေစာရေးသားပြဖို့နိုင်ကြပါတယ်။သောတာရှင်တွေစီကရေးသားပြဖို့ချက်တွေကို VOE ကအမြဲပဲစောင့်မျှော်ကြိုးစိုးနေပါလေခဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်ဗျာခင်ဗျာ VUE မြန်မာပိုင်းစီစဉ်ရဲ့2023ခုနှစ်ဇူလိုင်25ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်လက်ပြီးတရင်းအောင်မဆုစီပွားရေးလူမှုရှုခင်းနဲ့တက်တက်ရောင်သတင်းလောအစရှိတဲ့အပတ်စဉ်ကာတာတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုတော့သတင်းလောက်မဆုကိုစပြီးတင်ပြချင်ပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကလေးကထိမ့်သိမ်းခံထားတဲ့ဒေါက်အောင်ဆန်းစုကြည်ကိုထိုင်းနိုင်ငံရဲ့ဝန်ကြီးကအာဆီယံအစည်းအဝေးမတိုင်ခင်ရက်ပိုင်းအလို့တွေ့ဆုံခဲ့တဲ့အပေါ်မှာဝေဖန်တာတွေရှိနေကြပါတယ်။မြမရေးဖြည့်ရှင်မှုအာဆီယံရဲ့ကြိုးပမ်းနေတာကိုပို့ပြီးရှုပ်ရွှေ့စေသလိုအာဆီယံလူလားချက်တွေအပြည့်မထွက်ပဲတွေ့ဆုံမှုတက်တက်ပဲဖြစ်တယ်လို့ယူဆကြပါတယ်။ရန်ကုန်ကပြဖို့တဲ့ဒီအကြောင်းကိုသတင်းတောက်ပတ်စုအစီအစဉ်မှာကုသညူကအခုလိုတင်ဆက်ထားပါဗ
ျ။ဒီမနက်ငယ်ကိုပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့ကထိုင်းနိုင်ငံရဲ့ဝန်ကြီးဒွန်ပရမုတ်ဝန်ဒီပြည်သူ့ဝတ်ဝတ်နဲ့ရောက်ရှိခဲ့ပြီးတော့ဖိတ်ခီးစင်မှာဒွန်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တယ်လို့ထိုင်းနိုင်ငံရဲ့ဝန်ကြီးကနောက်ပိုင်းမှာပြောပါတယ်။အဲ့ဒီတွေ့ဆုံမှုမှာဒေါင်ဆန်းစုကြည်အနေနဲ့မြမအကြီးအဖြစ်ရှာဖို့စနေပြောဆိုတာတွေကိုထောက်ခံတယ်လို့ထိုင်းနိုင်ငံရဲ့ဝန်ကြီးကပြောဆိုထားပါတယ်။ဒီတွေ့ဆုံနဲ့ဆိုတာကိုစစ်ကောင်စီဘက်ကလည်းအတည်ပြုပါတယ်။ဒေါင်ဆန်းစုကြည်ကိုတွေ့ဆုံဖို့ကုလသမဂ္ဂကုလသမဂ္ဂတွေတရုတ်ဂျပန်ထူးကုလသမဂ္ဂတွေနောက်အာဆီယံရဲ့အထူးကုလသမဂ္ဂတွေကပါတွေ့ဆုံဖို့ကြိုးပမ်းခဲ့ကြပြီးမြဲအောင်မြင်မှုမရခဲ့ပဲစစ်ကောင်စီနဲ့နှိစက်တဲ့ထိုင်းဆိုရနိုင်ငံရဲ့ဝန်ကြီးကအခုလိုမျိုးအာဆီယံစည်းဝေးမတိုင်ခင်လေးမှာပဲတွေ့ခွင့်ရလိုက်တာဟာမြမအကြီးနိုင်ငံတကာကကြိုးပမ်းမှုတွေကိုရှုပ်ထွေးသွားစီပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တမ်မတ်ကြီးဟောင်းစကော့မာဆီယာကလည်းထိုင်းနိုင်ငံရဲ့ဝန်ကြီးရဲ့ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့ဆိုတဲ့မြန်မာနိုင်ငံခီးစဉ်ဟာမြန်မာဒီမိုကရေစီအရေးကိုကူညီရမရောက်ဘူးလို့ဝေဖန်ထားပါတယ်။ထိုင်းနိုင်ငံရဲ့ဝန်ကြီးကဒေါ်ဆန်းစုကြည်နဲ့တွေ့ဆုံတဲ့ချိန်မှာပရိပခါတွေကိုဆုံးတက်နိုင်ဖို့တွေ့ဆုံဆွေးနွေးမှုတွေပြန်လည်စတင်ဖို့ဒေါ်ဆန်းစုကြည်ဘက်ကလူလာတယ်လို့သူကပြောပါတယ်။နိုင်ငံရေးလှစ်လာသူဦးရထွန်းကတော့ဒေါ်ဆန်းစုကြည်နဲ့ထိုင်းနိုင်ငံရဲ့ဝန်ကြီးတွေ့ဆုံတဲ့အပေါ်မှာအခုလိုသုံးသပ်ပါတယ်။
တွေ့တယ်ဆိုတာလည်းဖြစ်ကောင်းဖြစ်နိုင်တာပေါ့နော်။သွားတွေ့လို့ရှိရင်လည်းအဲတို့လိုချင်တဲ့ပုံစံအတိုင်းပေါ့နော်။ပြောမှာဒီငါးဆက်ကနဲ့ဆွေးနွေးဖို့ဆိုတာမျိုးဟလာရုပ်ောက်ပွဲမှာပါဖို့ဆိုတဲ့ဟာမျိုးပေါ့နော်။အဲအဲ့ဒါဟာတွေပြောမယ်လို့ထားလို့တွေ့ခွင့်ပေးတယ်လို့ကျွန်တော်တို့ယူဆတယ်။ဘယ်လိုလဲဆိုဒီလောက်နဲ့ကတော့ကျွန်တော်တို့အခုလက်နက်ကင်ပြည်ပကတ်တွေကအချိန်ကျော့သွားလိမ့်မယ်ဖြစ်မှု။ဒီကနေပြီးတော့ဆက်ပြီးတော့ရှင်းပွားပြီးတော့ပေါ်လာတဲ့ရလဒ်တွေပေါ့ဥပမာအားဖြင့်အဲနာဇာကနဲ့ဒေါန်ဆန်းစုကြည်တို့တွေ့ဆုံဆွေးနွေးပြီးတဲ့အခါကျတော့နိုင်ငံရေးအကျဉ်းသားတွေလွတ်ပေးတယ်အဲအဲ့ဒီနောက်ပိုင်းမှာသူတို့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်ပြီးတဲ့အခါကျတော့ကျွန်တော်ထင်တယ်နောက်ထပ်တွေ့ဖြစ်လာမဲ့ဟိုဟာတွေကတော့ impact တွေကတော့ကြီးတယ်ပေါ့နော်ကြီးဒါကအပြောင်းလဲကဟို2010 2015အခြေအနေမျိုးပြန်ရောက်သွားနိုင်တာပေါ့နော
်ထိုင်းနိုင်ငံရဲ့ဆောင်ရွက်ချက်ဟာသက်ဆိုင်ရာဖွဲ့စည်းအားလုံးနဲ့ထိတွေ့ဆက်ဆံပြီးတော့ညီညာရေးအတွက်တိုက်တွန်းနိုင်အောင်လှုပ်ဆောင်နေတဲ့အာဆီယံအလှကျဥက္ကဋ္ဌရဲ့ကျူပန်းချက်ဘောင်ကူကျော်လုံးတလူဖြစ်နေတဲ့ဆိုတဲ့ဝူပန်ချက်တွေလည်းထွက်ပေါ်ခဲ့ပါတယ်။ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့ဆိုတဲ့ထိုင်းနိုင်ငံရဲ့ဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်ပေါ် NUG ဂျာဂလာအမျိုးသားညီညွတ်ရေးဆွေးနွေးပွဲကတော့ကန့်ကွက်ရှုတ်ချထားပါတယ်။ဒါပြင်အာဆီယံအနေနဲ့မြန်မာအရေးဆောင်နေတဲ့အပေါ်မှာ NUG အနေနဲ့ကတော့တိတ်ပြီးတော့ညှိနှိုင်းချက်မထားတဲ့အကြောင်း NUG နိုင်ငံရဲ့ဝန်ကြီးဒေါ်စင်မောင်ကပြောပါတယ်
။ကျွန်တော်တို့ကလေဒီမှာအများကြီးတော့မမျှော်လင့်ထားဘူးဟိုငိုရဲကပေါ့နော်။ဆိုတော့ဟိုဒါပေမဲ့လည်းပဲကျွန်မတို့က engagement ကိုယုံတယ်အာဆီယံထဲကမိသားစုဝင်နိုင်ငံတနိုင်ငံဖြစ်တယ်ပေါ့နော်ဆိုတော့အာဆီယံရဲ့အခန့်ကဏ္ဍအရေးကြီးတာကိုဟိုကျွန်မတို့အတိအမှတ်ပြုတယ်နောက်ပြီးတော့အာဆီယံနဲ့ fully ကျွန်မတို့က engage လုပ်ရမယ်ပေါ့နော် member state နိုင်ငံတနိုင်ငံအခွင့်ဝင်နိုင်ငံတနိုင်ငံနေနဲ့ဒီဝတ္တရားကိုကျွန်မတို့နားလည်တယ်သဘောပေါက်တယ်ဒီဝတ္တရားအရကျွန်တော်တို့ပူးပေါင်းဆောင်ရွက်တယ် engagement လုပ်တယ်ပေါ့နော်ဒါကျွန်တော်ရဲ့ပုံစံဒါပေမဲ့အဲ့လိုလုပ်တာဟာကျမတို့တော်လိုင်းရေးကြည့်အတွက်ကျမတို့တိုင်းပြည်အတွက်အများကြီးဟိုပြောင်းလဲသွားမှာကိုမျော်လင့်ပြီးတော့လုပ်နေရတာမဟုတ်ဘူးဒါကျမတို့မှာရှိရဲ့ responsibility အရာပေါ့နော်ပူပေါင်းဆောင်ရွက်နေတာပဲဖြစ်တယ်ဒါပေမဲ့ကျမတို့လိုချင်တဲ့တိုင်းပြည်ရဲ့အပြောင်းလဲကိုလို့ဟိုသွားဖို့လို့ထိရောက်တဲ့အပြောင်းလဲတွေအင်မတန်အားကောင်းတဲ့အပြောင်းလဲတွေဖြစ်လာနိုင်မယ်လို့တော့ကျမတို့ကမျော်လင့်ပြီးပူပေါင်းဆောင်ရွက်နေတာမဟုတ်တဲ့အတွက်တိတ်တော့မထူးဆန်းပါဘူး
အာဆီယံနိုင်ငံကြီးဝန်ကြီးတွေရဲ့အစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုတော့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာဇူလိုင်လ17ရက်နေ့ကနေပြီးတော့14ရက်နေ့ထိကျင်းပခဲ့ပြီးတော့မြန်မာနိုင်ငံဘက်ကစစ်ကောင်စီရဲ့နိုင်ငံကြီးဝန်ကြီးကတော့ပါဝင်တက်ရောက်ခွင့်မရပါဘူး။အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးကတော့ မြန်မာနိုင်ငံကအကြမ်းဖက်မှုတွေကိုကန့်ကွက်ဖြေရှင်းတဲ့နေရာမှာအာဆီယံနိုင်ငံတွေအနေနဲ့စီးလုံးညီညွတ်ကြဖို့တိုက်တွန်းခဲ့တယ်လို့ဘုံသဘောတူညီချက်၅ရပ်ကိုကောင်းထည်ဖော်ဖို့လည်းမြန်မာစစ်ကောင်ဆောင်ကိုတောင်းဆိုပါတယ်။အင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးကဒေသတွင်းညီညွတ်ရေးနဲ့တည်ငြိမ်ရေးကိုထိန်းသိမ်းဖို့ကဦးစားပေးဆောင်ရွက်ရမယ့်ကိစ္စဖြစ်တယ်လို့လည်းပြောခဲ့ပါတယ်။အာဆီယံနိုင်ငံကြီးဝန်ကြီးအဆင့်အစည်းအဝေးမှာကနေဒါနိုင်ငံကြီးဝန်ကြီးကမြန်မာအချက်တွေကိုဖြေရှင်းတဲ့နေရာမှာအာဆီယံဘူဟုထားဖြေရှင်းရေးကိုထောက်ခံကြောင်းပြောဆိုပါတယ်။စစ်ကောင်စီအနေနဲ့အာဆီယံဘုံသဘောထားတွေကိုလိုက်နာလာပြီးတော့အကောင့်ထဲပေါ်လာမဲ့ကျူပန်အာထုတ်မှုတွေကိုလည်းထောက်ခံသွားမှာဖြစ်တယ်လို့အာဆီယံနိုင်ငံကြီးဝန်ကြီးတွေနဲ့အမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကန်တွေ့ဆုံဆွေးနွေးတဲ့အချိန်မှာပြောခဲ့ပါတယ်။မြန်မာနိုင်ငံတွင်းကအကြမ်းဖက်မှုတွေကိုအဆုံးသတ်ရေးမြန်မာစစ်ကောင်စီကိုဖိအားဆက်ပေးနိုင်ဖို့အရှိတောင်အရှာနိုင်ငံတွေနဲ့တူညီတဲ့သဘောထားရှိခဲ့တယ်လို့သတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံကြီးဝန်ကြီးကပြောပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်နိုမဆူဒီကအင်ဒိုနီးရှားနိုင်ငံမှာကျင်းပတဲ့အာဆီယံနိုင်ငံရဲ့ဝန်ကြီးတွေရဲ့အစည်းအဝေးမှာမြန်မာနိုင်ငံတွင်းကအကြမ်းဖက်မှုတွေရပ်တန့်ဖို့နဲ့ဆေးရုံစာတင်ကြောင်းအရသားတွေထိခိုက်သေးစီတဲ့တိုက်ခိုက်မှုတွေကိုဆုံးသတ်ဖို့ပြောဆိုတိုက်တွန်းထားပါတယ်။မြန်မာအရေးနဲ့ပတ်သက်ပြီးတော့အာဆီယံရဲ့ဆောင်ရွက်ချက်တွေအပေါ်မှာလိုအပ်ချက်တချို့ရှိနေတယ်လို့ NUG ရဲ့ယာယီသမ္မတဒူဝါလက်ရှိလာကအာဆီယံအစည်းအဝေးမတိုင်ခင်အစောပိုင်းက VOE နဲ့တီးတန့်တွေ့ဆုံချိန်မှာပြောထားပါတယ
်။ကျွန်တော်အနေနဲ့မြင်တာကတော့ဒီ Asian Pipeline Consensus မှာလုပ်မဲ့အလုပ်ကိုသူက time bomb ရှိတာပုံနည်းနည်းလိုအပ်ချက်ရှိတယ်လို့ထင်ပါတယ်။ဒီအချိန်မှာအပြေးလုပ်ရမယ်ဆိုတဲ့ဟာကြီးမထားဘူး။နောက်တစ်ခုမလုပ်လို့ရှိရင်သဘောတူတဲ့အတိုင်းမလုပ်လို့ရှိရင်အရေးယူဖို့ action မိုက်ကိုကျွန်တော်တို့အနေနဲ့အဲ့ဒါမပါဘူးခဲ့တာဒီကနည်းနည်းလိုအပ်ချက်ဖြစ်ပါတယ်။အခုချင်းဆိုရင်ကျွန်တော်တို့ Indonesia ဟာကျွန်တော်တို့နဲ့ဘဝတူကနေပြောင်းလဲလာတဲ့နိုင်ငံကဥပစာဖြစ်နေတဲ့အခြေအနေကကျွန်တော်တို့အထူးပဲအလေးထားပါတယ်အားလေးဥပါတယ်။ဘာကြောင့်လဲဆိုတော့ခံစားချက်လည်းတူတယ်ပြောင်းလဲခြင်းစစ်ချက်လည်းတူလို့ဖြစ်ပါတယ်။အရင်ကသူတို့ခံစားခဲ့ရတယ်လို့ကျွန်တော်တို့ခံစားနေရတယ်ဆိုတော့ကျွန်တော်တို့ကုချင်းစာနာမှုရှိတဲ့နိုင်ငံကဥဆောင်နေတဲ့အချိန်မှာအများဖြစ်ချင်ပါလေ။ဒါပေမဲ့ကုချင်း6လလောက်တော့ကျော်သွားပြီပေါ့နော်။နောက်ကကြံတဲ့အချိန်မှာအေရှာနဲ့အင်ဒိုနီးရှားရဲ့ဥဆောင်မှုကကျွန်တော်တို့အတွက်အရေးကြီးတယ်လို့ကျွန်တော်အနေနဲ့သုံးသပ်ပြောချင်ပါတယ်
။အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်အကောင့်ထဲဖော်ရင်းနဲ့ပတ်သက်လို့ပြန်လည်သုံးသပ်ပြီးတော့အာဆီယံထိပ်သီးအစည်းအဝေးတွေမှာအကြံပြုချက်တွေတင်ပြသွားဖို့နဲ့လေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးပစ်ခတ်မှုနဲ့ပြည်သူလူထုပိုင်းပစ္စည်းတွေဖျက်ဆီးခံမှုအပါအဝင်အကြမ်းဖက်မှုတွေကြေပြန့်ဖြစ်နေတဲ့ပုံမှာမြန်မာစစ်ကောင်စီပေါ်အာဆီယံကရှုံချပါတယ်။56ကြိမ်ပြောင်းအာဆီယံနိုင်ငံရဲ့ဝန်ကြီးများအစည်းအဝေးမှာထုတ်ပြန်ခဲ့တဲ့ပူးတွဲကြေညာချက်ပါမြန်မာပြည်ဖော်ပြချက်တချို့ကအာဆီယံပြည်ညင်ပါမူတည်နဲ့မကိုက်ဘူးဆိုပြီးတော့စစ်ကောင်စီနိုင်ငံရဲ့ဝန်ကြီးဌာနကလက်မခံဘဲကန့်ကွက်ကြောင်းတုံ့ပြန်ပါတယ်။အာဆီယံနိုင်ငံရဲ့ဝန်ကြီးတွေရဲ့ပူးတွဲကြေညာချက်မူကြမ်းကိုညှိနှိုင်းတော့ကစစ်ကောင်စီဘက်ကပါဝင်ဆွေးနွေးညှိနှိုင်းခဲ့ပြီးတော့အပြစ်သက်ထုတ်ပြန်ကြေညာရာမှာစစ်ကောင်စီဘက်ကစူပြုပြင်ဆင်ဖြစ်စွတ်ထည့်သွင်းလိုတဲ့အချက်တွေသဘောထားတွေဆိုရင်ပူပန်မှုတွေကိုလက်ယူပြုခဲ့တယ်လို့စစ်ကောင်စီကတုံ့ပြန်ပါတယ်။ဒီလိုမျိုးနိုင်ငံတနိုင်ငံကိုပြစ်မှတ်ထားပြီးတော့ပြည်တွင်းရေးကိစ္စတွေကိုဖော်ပြတာကအာဆီယံဘရိညင်စာရဲမှာပါတဲ့ဝင်ရောက်မဆွတ်ဖက်ရေးမှုနဲ့တွေ့ဖဲနေတယ်လို့စစ်ကောင်စီရဲ့ထုတ်ပြန်ချက်ထဲမှာဆွဆွပါတယ်။အနာသိမ့်ထားတဲ့မြန်မာစစ်ကောင်စီကိုမြန်မာနိုင်ငံကိုစားပြုမှုအဖြစ်နိုင်ငံတကာကအသိအမှတ်မပေးဘဲတန်ခတ်ပိတ်ဆို့မှုတွေရှိနေတယ်လို့အာဆီယံတဲပါလဲစစ်ကောင်စီကိုအစိမ့်အစည်းအဝေးတွေမှာမြန်မာကိုစားပြုတက်ခွင့်မပေးပါဘူး။ဒါပေမဲ့လည်းအာဆီယံတွင်းမှာအခုထက်ပိုပြီးတော့မြန်မာစစ်ကောင်စီကိုပြည်ထောင်စုဖိအားပေးဖို့လိုလားတဲ့နိုင်ငံတွေရှိတယ်လို့မြန်မာရေးဖြစ်ရှင်းမှုမှာစစ်ကောင်စီတခုတည်းဟူတာမကပဲနဲ့ NUG နဲ့တိုင်းဒေသတော်လှန်ရေးအဖွဲ့အစည်းတွေကထိစပ်ညှိနှိုင်းရမယ်ဆိုတဲ့ယူဆလည်းရှိပါတယ်။ထိုင်းနိုင်ငံလိုမျိုးမြန်မာစစ်ကောင်စီနဲ့ပိုပြီးတော့နီးနီးကပ်ကပ်ဆက်ဆံပြီးတော့စစ်ကောင်စီကိုအတိမတ်ပြုခြင်းအဖြစ်အပြောင်းလဲများဖြစ်လာမလားဆိုတဲ့မျှော်လင့်သူတွေလည်းရှိတယ်ဆိုတာဒီသတင်းပတ်ရဲ့သတင်းတောင်မှတ်စုအစီအစဉ်ကနေပြီးတက်ဆက်လိုက်ပါတယ်ခင်ဗျာ။ကျွန်တော်သားညိုပါ
ကိုသားညူရဲ့တရင်နောက်မှဆုဖြစ်ပါတယ်အခုတော့စီးပွားရေးကြောင်းဆက်ကြအောင်ခင်ဗျပင်လယ်နဲ့တိနံတင်ပုံးမှုအစီအစဉ်ကနေရုရှားလိုနှုတ်ထွက်ရေးမှုနဲ့တဲ့ရောက်ရိုက်ခိုက်မှုကိုကုလသမဂ္ဂလုံခြုံရေးကောင်စီမှပြီးခဲ့တဲ့သတင်းပတ်ကဆွေးနွေးကြပါတယ်ပင်လယ်နဲ့တိနံတင်ပုံးမှုအစီအစဉ်ကနေရုရှားလိုနှုတ်ထွက်ကြောင်းကြေညာပြီးတဲ့နောက်မှာကမ္ဘာတိနံဈေးနှုန်းတွေလည်းတက်သွားလို့တချို့သောနိုင်ငံတွေမှာတိနံတင်ပို့တာကိုတားမြစ်ကန့်သတ်လာကြပါတယ်ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်သိကြီးထိုက်ကတင်ပြထားပါတယ်
နိုင်ငံတွင်တိုက်ပွဲတွေဆက်ဖြစ်နေတာကြောင့်လေသမားတွေစိုက်ပျိုးရေးနဲ့တီးနှံဖြန့်ဖြူးရေးမှာအနှောက်အယှက်ဖြစ်စေပြီးတီးနှံဈေးနှုန်းတွေလည်းတက်သွားတယ်လို့
ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးမှူးမာတင်ဂရစ်ဖစ်ကကုလသမဂ္ဂလုံခြုံရေးကောင်စီမှတောက်ချာနေကတင်ပြပါတယ်
။ Global grain prices, as I think we all know, have spiked.
ဒီကြတဲ့အတိုင်းဒီသတင်းပတ်အတွင်းမှာပဲကမ္ဘာသီးနှံဈေးနှုန်းတွေမြင့်တက်လာပြီးပြီးခဲ့တဲ့နှစ်အတွင်းခက်ခဲခက်ခဲရယူခဲ့ရတဲ့တိုးတက်ပြစ်ထုံးမှုတွေပြန်ပြီးလက်လွတ်ရမယ့်ခြိမ်းခြောက်မှုမျိုးဖြစ်နေပါတယ်။တန်းနဲ့ချီတဲ့လူလူအတွက်ပိုပြီးဆိုးဝါးလာပြီးစားလောင်မှုတိတ်မှုတွေကြုံလာရနိုင်တဲ့အခြေအနေခြိမ်းခြောက်မှုဖြစ်လာနိုင်ပါတယ်။ဗုဒ္ဓဦးနေ့မှာဂျုံဈေးတက်မှုဟာဆိုရင်ကျူးကျော်စစ်စတဲ့ပြီးနောက်ပိုင်းတရက်ထဲနဲ့အမြင့်ဆုံးဈေးတက်မှုဖြစ်ပါတယ်အံ့ဩစရာတော့မရှိပါဘူးဒီအခြေအနေကခံမှန်းထားတဲ့အတိုင်းဖြစ်လာခဲ့တာပ
ါယူကရိန်းရဲ့တောင်ပိုင်းပင်လယ်နဲ့စိတ်ကန့်အဆောက်အုံတွေကိုရုရှားတပ်ဖွဲ့တွေကပစ်မှတ်ထားတိုးမြင့်တိုက်ခိုက်လာနေတာနဲ့အတူပဲအိုဒစ္စာဒေသကတီးနှံဂိုဒေါင်တွေကိုရုရှားကပယ်ရင်တပ်ဒုံးကျည်တွေနဲ့တိုက်ခိုက်ဖျက်ဆီးကြောင်းယူကရိန်းတာဝန်ရှိသူတွေကပြောပါတယ်ကမ္ဘာဈေးကွက်ထဲကိုရုရှားနဲ့ယူကရိန်းရဲ့တီးနှံတဲ့ဓာတ်မြေဩဇာဆက်လက်တင်းပို့နိုင်ရေးကုလသမဂ္ဂကဆောင်ရွက်မယ်အကြောင်းကုလသမဂ္ဂလူသားချင်းစာနာထောက်ကူမှုဆိုင်ရာစည်းစပ်ညှိနှိုင်းရေးမှူးမာတင်ဂရစ်ဖစ်ကလုံခြုံရေးကောင်စီကိုတင်ပြပါတယ
် The bottom line is very simple
အဓိကအချက်ကသိပြီးရိုးရှင်းပါတယ်ယူကရိန်းနဲ့ရုရှားထံကညှိခါနဲ့ဓာတ်မြေဩဇာတင်ပို့မှုကဒီကနေ့အထိဆက်ရှိနေပါတယ်ဒါပေမဲ့လို့လည်းအခုရပိုင်းတွေဟာကမ္ဘာစားနပ်ရိက္ခာလုံခြုံရေးအတွက်စိတ်ပင်အရေးကြီးတဲ့အခြေအနေဖြစ်ပါတယ်ဒါကြောင့်လဲရုရှားနဲ့ယူကရိန်းစားနပ်ရိက္ခာနဲ့ဓာတ်ပြင်ဩဇာတွေကမ္ဘာဈေးကွက်ထဲကိုဆက်လက်ရောက်ရှိနိုင်ရေးအတွက်ကုလသမဂ္ဂဘက်ကတက်ဆိုင်သူအားလုံးနဲ့ဆွေးနွေးညှိနှိုင်းဆောင်ရွက်သွားပါမယ်
ရုရှားဘက်ကတော့ပင်လယ်နဲ့ area အတွင်းဝင်ရောက်လာတဲ့တင်းပေါ်အလုံးကိုရုရှားရေတပ်ကစစ်ဆီးမယ်အကြောင်းရုရှားရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးဘာရှင်နင်ကတောက်ချာနေမှာပြောပါတယ
် Следующую акваторию Чёрноморье украинские порты
ပင်လယ်နဲ့ကနေယူကရိန်းစိတ်ကမ်းတွေကိုဥတီခုံပေါင်းနဲ့ရေရင်အလုံးကိုစစ်တပ်ရေရင်ဖြစ်နိုင်ခြေရှိတယ်လို့သဘောထားမှာဖြစ်တယ်လို့နောက်ပြီးဒီရေရင်တွေမှာအလံလွှင့်ထူထားတဲ့နိုင်ငံတွေကိုလည်းပဋိပက္ခမှာယူကရိန်းအစိုးရဘက်ကရပ်တည်တဲ့နိုင်ငံတွေအဖြစ်သဘောထားမှာဖြစ်ပါတယ်ဒီလိုသဘောထားမှတ်ယူမှာဖြစ်ပါတယ်ဒါကြောင့်လဲဒီရေရင်မှာမယိုးသားတဲ့ပစ္စည်းတွေတည်ဆောင်မလာရေးအတွက်အသေးချာစစ်ဆေးဖို့လိုအပ်မှာဖြစ်ပါတယ်
ရုရှားဟာပင်လယ်နဲ့တင်မောခုံမောင်းမှုလမ်းကြောင်းတွေမှာမိုင်းထွေထောင်ထားပြီးကမ္ဘာစားနပ်ရိက္ခာထောက်ပို့မှုအပေါ်မှာစစ်ဆင်နေတာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကကုလသမဂ္ဂလုံခြုံရေးကောင်စီမှပြောဆိုလိုက်ပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါထော့မတ်စ်ဂရင်းဖီကတောက်ချန်နေတုန်းကလုံခြုံရေးကောင်စီမှအခုလိုတင်ပြပါတယ
် Russia is waging war on the world's food supply.
ရုရှားကကမ္ဘာစားနပ်ရိက္ခာထောက်ပံ့ဖြည့်ဆည်းမှုကိုစစ်ဆင်နေတာပါ။ဆင်းရဲသူတွေအသေးအတန်လိုအပ်နေတဲ့အချိန်မှာသူတို့အပေါ်မှာစစ်ဆင်နေတာဖြစ်ပါတယ်။လူတွေစိတ်ဆိုးဒေါသထွက်နေကြပြီးတော့လူတွေတေချေချပါလိမ့်မယ်။ပင်လယ်နဲ့ထဲမှာအရက်ဖက်သင်္ဘောတင်ပို့မှုတွေအပေါ်မှာတိုက်ခိုက်မှုတွေအပါအဝင်ယူကရိန်းရဲ့တီးမှန်တိုးလောင်ရုံတွေအပေါ်မှာရုရှားစစ်တပ်ကပိုပြီးပြစ်မှတ်ထားလာနိုင်တယ်ဆိုတဲ့သတင်းအချက်လက်တွေလည်းအမေရိကန်ဘက်ကရထားပါတယ်။ယူကရိန်းစစ်ကမ်းတွေနားမှာလည်းနောက်ထပ်မိုင်းတွေထပ်ပြီးချထားတယ်ဆိုတဲ့သတင်းအချက်အလက်တွေလည်းရပါတယ်။ဒါဟာအရက်ဖက်သင်္ဘောတွေပေါ်မှာတိုက်ခိုက်မှုတွေရှိလာရင်အကြောင်းပြနိုင်ဖို့နဲ့ဒီလိုတိုက်ခိုက်မှုတွေအားလုံးကိုယူကရိန်းပေါ်မှာအပြစ်ပုံချဖို့အတွက်ကြံစည်လှုပ်ဆောင်ချက်လို့ယုံကြည်ရပါတယ်
။ရုရှားရဲ့လက်တလောယူကရိန်းအပေါ်တိုက်ခိုက်မှုတွေဟာဆိုရင်ယူကရိန်းရဲ့စစ်နယ်ရိက္ခာတင်ပို့မှုကိုထိခိုက်ပျက်စီးစေဖို့ဆောင်ရွက်ချက်အဖြစ်လည်းယူဆကြပါတယ်။ရုရှားဘက်ကပင်လယ်နဲ့တီးနှံတင်ပို့မှုသဘောတူညီချက်ကနှုတ်ထွက်ကြောင်းကြေညာခြင်းဟာဆိုရင်ယူကရိန်းလက်သမားတွေစိုက်ပျိုးတဲ့ရာသီဖြစ်ပါတယ်။စိုက်ပျိုးရေးလုပ်ငန်းမှာဆဲစုနဲ့၃ခုကျော်ကြာလုပ်သက်ရှိတဲ့လက်သမားရူစလာဟိုလပ်ကတော့ကမ္ဘာတလွားကုန်သွယ်တွေနဲ့အဆက်အသွယ်ရှိသူလည်းဖြစ်ပါတယ်
။ဘစ်စထရီရှာပရခိုဒလစူဒ
ါကုန်သွယ်တွေနဲ့ကျွန်တော်မေးကြည့်ပါရစေ။ရုရှားစစ်ဆေးရေးမှုတွေကမလိုအပ်ပဲတန်းစီခိုင်းတာပြီးတမောတွေကိုရက်ခိုင်းထားတာပါလို့သူတို့အားလုံးကပြောကြပါတယ်
။ယူကရိန်းဘက်ကတော့ဒန်နိုဘယ်မြစ်ကြောင်းနဲ့ကုန်းကြောင်းကနေတဆင့်စလိုဗက်ကီးယားနဲ့ပိုလန်ကိုသွားတဲ့တီးနှံပို့ဆောင်ရေးလမ်းကြောင်းတဲ့ဖော်ထုတ်နိုင်ရေးဂျိုးပန်နေပါတယ်။ဒါပေမဲ့လည်းပင်လယ်နဲ့ရေချောင်းတဲယူပို့ဆောင်ရေးကတီးနှံကုန်သွယ်ရေးအတွက်အကောင်းဆုံးဖြစ်တယ်လို့လက်သမားရူစလန်ဟော့လပ်က VOA ကိုပြောပါတယ်။နယ်သာလန်ကလက်သမားKeys Huzinga ha so yin le Ukraine ma alou lou ni da sesu ni na khu jo shi ke ba bi
ပင်လယ်နက်ကနေတီးနှံတင်ပို့ခွင့်မရရင်တော့စိုက်ပျိုးတီးနှံအလုံးလေးလွင့်သွားမဲ့ရေကိုသူကစိုးရိမ်တယ်လို့ VOA ကပြောပါတယ်
။ All this weight here behind me.
နောက်မှမြင်နေရတဲ့ဂျုံတွေအလုံးဆုံးရှုံးသွားပါမယ်။နှမျောစရာပါ။ကျွန်တော်တို့တင်ပို့ခွင့်မရဘူးဆိုရင်တော့ကျွန်တော်တို့လည်းကုန်အောင်မစားနိုင်ပါဘူး။ဒီကုန်စီတွေတင်ပို့နိုင်ရင်အတွက်ပင်လယ်နက်ကတခုတည်းသောလမ်းဖြစ်ပါတယ
်။ To get this stuff out.
ရုရှားကပင်လယ်နဲ့တီးနှံတင်ပို့မှုအစီအစဉ်ကနေနှုတ်ထွက်ကြံကြေညာပြီးနောက်ကမ္ဘာစားနပ်ရိက္ခာဈေးကွက်ပါဈေးတက်လာတဲ့အချိန်မှာပဲကမ္ဘာစံတင်ပို့မှု40ရာခိုင်နှုန်းရှိတဲ့အိန္ဒိယကလည်းဘာစမတီဆန်ဖုတ်တဲ့ဆန်ပြူပြိပတင်ပို့မှုကိုတားမြစ်ကြောင်းပြီးခဲ့တဲ့သတင်းပတ်ကြာသပတေးနေ့မှာအိန္ဒိယသတင်းတွေကဖော်ပြချပါတယ
်မတ်တင်ထိုင်တင်ပြသွားခဲ့တာပါအမေရိကန်မှာအလုံးလက်မဲ့နှုံငွေကြေးဖောက်မွှားမှုနှုံမှာကျဆင်းနေပေမဲ့ကုန်စည်နှုံတွေကတော့ကြီးမားနေစေဖြစ်ပါတယ်။ဒီလိုဈေးကြီးတဲ့တောင်ကိုအမေရိကန်မိသားစုတွေကြုံနေကြတဲ့အကြောင်းမတ်စုပြတ်ပုံကလူမှုရှုခင်းအစီအစဉ်မှာအခုလိုတင်ပြထားပါတယ
်။အမေရိကန်ပြည်ထောင်စုမှာငွေကြေးဖောက်မွှားမှုနှုံဟာ2022ခုနှစ်တုန်းကစတင်တင်အောင်မြင့်တက်ခဲ့ပေမဲ့အခု2023မှာတော့လက်ရှိအချိန်ထိပြန်ပြီးတော့ကျနေပါတယ်။ငွေကြေးဖောက်ပွားမှုနှုန်းကျလာပြီမဲ့ကုန်စည်နှုန်းတွေကတော့ကြီးနေသေးပါအထူးသဖြင့်အစားအသောက်ဈေးနှုန်းတွေပါအမေရိကန်လုံသမားကြီးဌာနရဲ့ကိန်းဂဏန်းတွေအရဒီအစားအသောက်ကုန်စည်နှုန်းတွေဟာလက်ရှိမှာဒီလောင်စာဆီဈေးထက်ကိုကြီးမြင့်နေပါတယ်အခုလိုကုန်စည်နှုန်းကြီးမြင့်တဲ့အတန်ကိုအမေရိကန်မိသားစုတွေရင်ဆိုင်နေကြရပါတယ်အခုနှစ်ပိုင်းတွင်အတွင်းမှာဟင်းချက်ကုန်စည်တွေတရရိပ်တက်လာတာကိုနယူးယောက်မြို့မှာနေတဲ့မတ်ဝင်းမင်းထွန်းကခုလိုပြောပြပါတယ
်အစားအသောက်တွေကဘယ်ချိန်မှာသတိပြုမိလဲဆိုတော့ COVID lockdown ပြီးတော့လေစေးအဲ့မှာတက်လာတာတတိထားမိရဲ့ဒါပေမဲ့လော့ခ်ဒေါင်းကြောင့်ပဲထင်တာပြီးရင်ပြန်ကြမယ်လို့ပဲထင်တာဒါပေမဲ့အဲ့ရနေတောက်လျှောက်ဆက်ပြီးတော့တက်သွားတာပေါ့နော်အခုထိပြန်မကြတော့တာဒီစီးပွားရေးအချိန်ကြီးကြောင့်လည်းပါမယ်ထင်ပါတယ
်မဝဲမင်းထုံးကဒီအမေရိကန်မှနေတာကြာပြီဆိုတော့ပေါ့နော်အခုလိုမျိုးဈေးတက်သွားတာမျိုးတွေအရင်တော့ရောကြုံဘူးလားရှင်နောက်ဈေးတွေပေါ့နော်ဘလောက်တက်သွားရဲဆိုတာရောနှိုင်းစင်ပြီးတော့ပြောပြပါလား
ဒီမှာနေရာတော့ကြာပြီဒါပေမဲ့အဲ့လိုတက်တာတော့တစ်ခါမှမကြုံဘူးဟိုနည်းနည်းနည်းနည်းချင်းတက်တာတော့ကြုံမှုရဲ့ဟိုဟာလေးနည်းနည်းတက်လိုက်ဒီဟာလေးနည်းနည်းတက်လိုက်ပေါ့နော်အခုဟာအားလုံးကတပြုံနဲ့တစ်ခါတည်းအဲ့လိုတက်သွားတာလေ soy sauce ဆိုဟိုအသေးဖွဲလေးတွေအစားငါးမှုတစ်ချက်အဲ့လိုမျိုးတက်သွားတာဆိုတော့တချို့ဟာဆိုနှစ်ချက်တို့ item လေးဆိုအဲ့လိုမျိုးတွေတက်တာဆိုတော့ဟိုတော်တော်ကြီးဟို effect ဖြစ်တာပေါ့နော်အကုန်လုံးတပြုံနဲ့တစ်ခါတည်းတက်သွားဆိုတော့
ဈေးတွေတက်သွားတဲ့ထဲမှာပေါ့နော်ဥမာ78000တော့အသားဈေးတော့ပေါ့နော်ဘယ်လောက်ထိတက်သွားတယ်လို့ပြောလို့ရလဲရှင
်အာ78ကိုလို့3-4ချက်လောက်တက်တယ်ဟိုလိုမျိုးအသားတွေဆိုလည်းတက်တယ်နော်အဲ့လိုတပေါင်းတစ်ချက်တော့ငါးမိုးတော့အဲ့လိုမျိုးတက်သွားတာပေါ့နော
်အခုလို့ပေါ့နော်ဒီစားတော့ကုန်နေဟင်းချက်ကုန်နေဈေးကြီးနေတဲ့အခါကျတော့ဥမာဈေးသွားလို့ရှိရင်ဟိုကိုဈေးတက်တာရဲ့ size ကိုရွေးပြီးတော့မှဈေးတွေနှိုင်းရှင်ပြီးဝယ်ရတာမျိုးရောရှိလားရှင်ဆိုတော့နောက်ကိုဒီချက်နေချာပေါ့နော်ဟင်းနေတဲ့ဟိုထဲတဲ့ဒီ ingredients တွေကိုရောပြောင်းပြီးတော့ထည့်ရတာလို့ short ပြီးတော့ထည့်ရတာလို့မျိုးရောဖြစ်လားရှင
်ဟုတ်ဟိုလိုမျိုးဈေးဝယ်တာတော့ short မဝယ်ပါဘူးဒါပေမဲ့အဲ့လိုအရင်တော့ဆိုတစ်ဆိုင်ထဲမှာရတယ်တစ်ဆိုင်ထဲသွားရင်ပြတ်သွားတဲ့ကိစ္စအခုဆိုနှစ်ဆိုင်သုံးဆိုင်လောက်ဟိုရက်ရတာပေါ့နော်ဈေးသက်သာဆုံး item တွေကိုအဲ့လိုဆိုင်နေရနေရွေးပြီးတော့ဝယ်ရတယ်ဟင်းချက်တာတော့ ingredient တွေပါတယ်အဲ့လိုပြောင်းထည့်တာတော့မရှိပါဘူးဈေးဝယ်ရနည်းနည်းအချိန်ပေးရတာပဲတတလာလေးတွေကိုတတလာတဲ့ဆိုင်တစ်ခုချင်းအဲ့လိုမျိုးလိုက်ဝယ်ရတာပေါ့ဟင်းနေဟင်းရဆိုရင်အဲကလားဆိုင်မှာပေါ်တယ်အဲ့လိုမျိုးပေါ့နော်ဒီလို soy sauce ဆိုရင်ပဲတရုတ်ဆိုင်မှာပေါ်တယ်ဘယ်လိုမျိုးအဲ့လိုမျိုးသုံးတစ်ခါဈေးဝယ်ရင်တော့3-4ဆိုင်လောက်ရရတယ်အရင်တော့ဆိုတဆိုင်နဲ့ပြီးသွားတာပေါ့နော်တိတ်ပြောဈေးလည်းမကြည့်တော့ဝယ်နေရအခုတော့တေးချာကြည့်ပြောစစ်စစ်ဆိတ်ဝယ်ရတာပေါ့
မဝဲမင်းထွန်းတို့မိသားစုမှာဆိုရင်ဟိုဆယ်ကျော်သက်ကလေးတွေလည်းရှိရပေါ့လေဆိုတော့ဒီတပတ်တစ်ပတ်ပေါ့နော်မိသားစုအတွက်ဈေးဘိုးကအရင်ထက်ဘလောက်တက်သွားတယ်လို့ပြောလို့ရလဲရှင
်။ Yeah အတူတူသာများသွားတယ်တပတ်ကို150လောက်လို့ပိုများသွားတယ်ကလေးတွေကလည်းဟိုဆယ်ကျော်သက်တွေ20ကျော်တယောက်ရှိရဆိုတော့သူတို့ကလည်းအစားစားနိုင်တယ်လေ။ဆိုတော့ပိုဝယ်ရတဲ့ခိုင်းထက်ဈေးနှုန်းကလည်းတက်တယ်ဆိုတော့အဲ့လိုမျိုး150ကျားလောက်ပိုပြီးတော့သုံးရပါတယ်။
အခုလိုမျိုးဒီကုန်စည်နှုန်းတွေကြီးနေတဲ့ကိစ္စပေါ့နော်ဒီအစားတောက်စည်နှုန်းတွေတည်းမဟုတ်ဘူးနောက်ဒီ gas ဘိုးရောစီဘိုးရောမီတာဘိုးရောအားလုံးကတက်နေတယ်ပေါ့လေဆိုတော့အဲ့ဒီလိုမျိုးတက်နေတဲ့အကြောင်းအရာတွေကဒီကိုယ့်ရဲ့ဒီမိသားစုတွေဟိုမိတ်ဆွေတွေနဲ့တွေ့ရဆုံတဲ့အခါမှာပြောစရာ topic တစ်ခုအနေနဲ့ရောဖြစ်နေလားရှယ်ဒီစည်နှုန်းတွေကြီးနေတဲ့ကိစ္စဟာ
ဒါတော့အဲ့ main main ကလေးသူတစ်ဖြစ်အင်ရှင်မကြီးလိုမျိုးစုပြီးစုပြီးတွေ့ပြီးတဲ့ဆိုရင်အဲ့ကိစ္စအမြဲတမ်းပြောပြတဲ့အားလုံးကလည်းညီးနေကြတယ် electric ဆိုရည်လည်းတက်တယ် gas စီလည်းတက်တယ်အကုန်လုံးဟိုဓာတ်စီလည်းတက်တယ်အစားအသောက်တွေအကုန်လုံးတက်တယ်ဆိုအားလုံးကညီးနေကြတာပေါ့နော
်အခုလို့ပေါ့နော်ဒီမဖြစ်မနေပေါ့နော်ဟိုဝယ်ရတဲ့ဟင်းချက်ကုန်တွေဈေးတက်နေတဲ့ခါကျတော့ကိုကတခြားဘက်မှာဟို short ပြီးတော့တုံးလိုက်ရတာမျိုးရောအဲ့လိုမျိုးရှိလားရှင်
ဟုတ်တယ်လိုရာကိုအဓိကထားပြီးတော့သုံးပါရဲ့ short သုံးတာတော့မရှိဘူးဒါပေမဲ့အရင်တော့လိုရာပတ်စံနေပါရင်တိတ်ပြီးတော့မစုဖြစ်တော့ဘူးပေါ့နော်အကုန်လုံးကဈေးတက်တော့အဖက်ဖက်ကတက်တော့ဟိုတိတ်ပြီးတော့အရင်တော့လိုရာပတ်စံစုမရမျိုးတော့မရှိတော့ပါဘူးကလေးတွေကတော့တိတ်ပြီးတော့ short သုံးတာလည်းမရှိပါဘူးအကုန်လုံးလိုတဲ့ဟာတော့လိုအပ်တယ်လို့သုံးပါရဲ့ကလေးတွေတော့
အိမ်မှာဟင်းချက်ကုံကတော့ short လိုက်လို့မရတဲ့အခါကျတော့ကိုယ့်အတွက်ကိုဝယ်တဲ့ဥပမာဈေးဝယ်တာမျိုးတို့နောက်ခီးထွက်တာမျိုးတို့အဲ့ဒါမျိုးတွေရောဟို short လိုက်ရတာမျိုးရောရှိလားရှင်
အခီးထွက်တာအရင်တော့ဆို short trip တွေခဏခဏသွားဖြစ်တယ်အဲ့ဟာလေးတွေတော့နည်းနည်းဟိုမသွားတော့ short လိုက်တာပေါ့နော် vacation ဆိုလည်းတစ်နှစ်က vacation အကြီးတစ်ခေါက်လောက်ပဲသွားပြစ်တော့တယ်အဲ့လိုမျိုးတွေတော့နည်းနည်း short ရတာပေါ့အဲ့ဒါလေးတွေတော့
နောက်အဲ့လိုမျိုးပေါ့နော်အိမ်မှာဟင်းချက်တဲ့ဒီဟင်းချက်ကုန်ဟိုဈေးနှုန်းတွေတက်တယ်လို့ပဲ site မှာသွားစားရင်လည်းအခုသေးသေးဈေးတွေတက်လာတယ်လေဆိုဥမာဟိုအရင်စားနေကြဟင်းတစ်မျိုးကဒီဘက်မှာဆိုရင်တော့$4-5လောက်အထိကိုတက်သွားတာမျိုးတွေရှိတယ်နောက် site မှာသွားစားမယ်ဆိုရင်လည်းဟိုတချို့မိသားစုတွေဆိုလို့ရှိရင်အပြစ်မှထွက်စားဖို့စဉ်းစားပို့ပြီးစဉ်းစားလာတာမျိုးတွေဖြစ်တယ်လေဆိုတော့မဝဲမင်းထုံရောဒါနဲ့ပတ်သက်လို့ကိုယ်အတွေ့အကြုံပြောပြပါလား
ဟုတ်တယ်အပြစ်မှသွားစားလို့ရှိရင်လည်းအဲ့လိုပဲဈေးကတက်သွားတယ် portion တစ်ခုကိုပေါ့နော်ဟို $3 $4လောက်တက်သွားတယ်ပြီးတော့ portion ကလည်းသတိထားမြင်ရနည်းနည်းလေးနည်းသွားတယ်အဲ့လိုမျိုးပေါ့အထူးသဖြင့်အဲ့လို bill အကုန်လုံး add up လုပ်လိုက်လို့ရှိရင်တော်တော်ကြီးကိုကွာသွားတယ် $30 လောက်ခါတိုင်းထက်ပေါ့နော်အဲ့လိုမျိုးရှိပါတယ်အဲ့တော့သွားစားတာတော့ခရိုင်းတကယ်လို့တစ်ပတ်တစ်ခါသွားစားရဲဆိုအခုနှစ်ပတ်တစ်ခါလောက်သွားစားပြစ်ပါတယ်တစ်ခါတည်းလို့တော့လည်းခလေးတွေကဥပဲဆိုပါလို့နဲ့အိမ်ရောလို့မျိုးမှားတာတွေတော့ရှိတယ်ပေါ့နော်တိတ်ပြီးတော့အရင်တော့အလောက်တိတ်မစားပြစ်တော့ဘူးပေါ့အပြစ်မှာ
အပြစ်ကနေ delivery ပေါ့နော်ဆိုင်ကနေ delivery မှာစားရဲဆိုရင်ကိုပေးတဲ့ portion တွေသတိထားမိလားအရင်တော့အလောက် portion တွေအများကြီးမဟုတ်တော့ဘဲနဲ့ဒီပမာဏရသွားတာနည်းသွားတာတွေရောသတိထားမိလားရှင်
ဟုတ်တယ်နည်းသွားတယ်ပိုင်း portion လေးတွေကနည်းသွားတာသတိထားမိပါတယ်ပြီးတော့အရင်ကတော့မနည်းဘူးနည်းနည်းတော့နည်းသွားတယ်ဟိုခိုင်းဆိုတယောက်အဲ့လိုမျိုးလောက်တယ်ဆိုရင်ခုမလောက်တော့ဘူးပေါ့နော်အဲခလေးတွေဆိုအများကြီးပုံမှန်ပေးရတယ်အဲဈေးတွေကလည်းနည်းနည်းအဲ့လိုခုနပြောသလို portion တစ်ခုကို $3 $4 လောက်တက်ပါတယ်
ဆိုအခုလိုမျိုးဒီလိုပေါ့နော်အဖက်ဖက်ကဈေးကြီးနေတဲ့ခါကျတော့အရှင်မတယောက်နေနေရောဒါကိုဘယ်လိုပြောချင်လဲရှင်ဒီတက်တနာကိုဘယ်လိုမျိုးဖြည့်ရှင်းနိုင်မယ်လို့ချင်လဲရှင်
အဲ့တော့ဟိုဖြည့်ရှင်းတာတော့ government ပဲပေါ့နော်အဲ့လိုမျိုးသူတို့နဲ့ပဲဆိုင်နေဟိုကျမတို့ကတော့ဒီကိုဘက်ကနေတက်နိုင်သလောက်အလိုစစ်စစ်ဆက်နေ short သုံးမျိုးတက်နိုင်သလောက်အကုန်လုံးပေါ့နော် safe လုပ်ရတာပေါ့အဲ့ဒါပါပဲ
နယူးယောက်မြို့မှာနေတဲ့မဝင်းမင်းထွန်းဖြစ်ပါတယ်ရှင်။အမေရိကန်မှာကိုဗစ်ကရောဂါဒီကုန်ပစ္စည်းဖြည့်ဆည်းမှုကွင်းဆက် supply chain တွေပြတ်တောက်ခဲ့လို့ကုန်စည်နှုန်းတွေတိတိတသားမြင့်တက်သွားခဲ့ပြီးမြင့်ဒီပြဿနာတွေကိုကြော်လွှားနိုင်ချိန်မှာလဲကုန်စည်နှုန်းတွေကကြီးနေစေဖြစ်ပါတယ်။အဓိကကတော့အမေရိကန်မှာငွေကြေးဖောင်းပွားမှုနှုန်းမြင့်တက်နေပြီးမြင့်ဝယ်လိုအားကျမသွားဘဲဝယ်မြဲဝယ်နေကြလို့ဖြစ်ပါတယ်။လောလောဆယ်မှာတော့ကုန်စည်နှုန်းကြီးနေတဲ့အတွက်အမေရိကန်မိသားစုတော်တော်များများဝင်ငွေနဲ့ထွက်ငွေမမျှဖြစ်နေကြပါတယ်ရှင်။ကျွန်မစုမြတ်မောင်ပါ
မဆုမြတ်မောင်တင်ပြခဲ့တာပါအခုတင်ပြမှာကတော့တက်တက်ရောင်သတင်းတော်အစီအစဉ်ဖြစ်ပါတယ်ဗြိတိန်နိုင်ငံမီဘီယာရဲ့မွေးနေ့ပွဲအဆိုတော်မက်ဒေါ်နယ်ရဲ့ဖျော်ဖြေရေးပွဲအစီအစဉ်အလှမယ်ပြိုင်ပွဲမှာဝင်ပြီးပြိုင်ခဲ့တဲ့လိန်ပြောင်းအလှမယ်စတဲ့အကြောင်းတွေကိုမအေးတန်နာကျော်ရဲ့ဒီတစ်ပတ်တက်တက်ရောင်သတင်းတော်အစီအစဉ်မှာကြားကြရမှာပါ
ဗြိတိန်နိုင်ငံကမီဘီယာကင်မလာရဲ့မွေးနေ့ဖြစ်တဲ့ဇူလိုင်လ18ရက်နေ့တနင်္လာနေ့ကဗြိတိရှားစစ်တပ်ကထုံးတမ်းစင်လာရာတနက်ပစ်ပေါက်ပြီးဂုံပြူခဲ့ပါတယ်။ဒါဟာဗြိတိန်နိုင်ငံမှာချားစ်ပြင်းနမ်းတက်ပြီးကလေးကပထမအဦးဆုံးကြုံရတဲ့မွေးနေ့ဖြစ်တာပါ။ Green Park ဥယျာဉ်မှာဘရင်တော်ဝင်မြင်းဆွဲအမြောက်တပ်ကတနက်42ချက်ပစ်ပေါက် HAC ဂုံနှူးဆောင်အမြောက်တပ်ကတော့တိမ့်မြစ်ဘေးက Wolf မျိုးစင်ကနေပြီးတော့တနက်62ချက်ပစ်ပေါက်ပြီးဂုံပြူခဲ့ကြပါတယ်။ဗြိတိန်နိုင်ငံမှာတတိယမြောက်ချားစ်ပြင်းကမေလ6ရက်နေ့ကပဲဘီရင်ဖြစ်တဲ့ဗိတ်သိက်ခံခဲ့တာဖြစ်ပါတယ
် Madonna
Yeah
I dare you to do a world tour and play your greatest motherfucking hits
နာမည်ကျော်ဝိုင်းပေါ့ဆိုတော့ Madonna ရဲ့မြောက်အမေရိကဖျော်ဖြေခီးစဉ်အားလုံးရွှေ့ဆိုင်းလိုက်ပါတယ် သူနေမကောင်းဖြစ်ပြီးတော့ရက်တော်ကြာဆေးရုံတရပြီးတဲ့နောက်အခုလိုမျိုးဖျော်ဖြေရေးပွဲတွေကိုရွှေဆိုင်နဲ့တင်ထုတ်ခဲ့တာပါအစကတော့သူ့ရဲ့ celebration ဆိုတဲ့ဖျော်ဖြေရေးခီးစဉ်ကနေဒါနိုင်ငံ Vancouver မြို့မှာဒီလစတင်မှာဖြစ်ပါတယ်အခုတော့အော်တိုဘာလကျတော့မှဥရောပဖျော်ဖြေရေးခီးစဉ်နဲ့စတင်ဖို့စီစဉ်ထားတယ်လို့ဇူလိုင်လ10ရက်နေ့က Twitter လူမှုကွန်ရက်မှာပြောသွားပါတယ်မြောက်အမေရိကဖျော်ဖြေရေးခီးစဉ်တွေရက်တွေကိုတော့တက်နိုင်သမျှအမြန်ဆုံးပြန်ပြောင်းကြေညာပါမယ်လို့ဒီခီးစဉ်လက်မှတ်တွေရောင်းတဲ့ Live Nation ကပြောပါရယ်လက်မှတ်ဝယ်ထားတဲ့ပရိသတ်တွေအနေနဲ့လည်းသူတို့ရဲ့လက်မှတ်တွေကိုတခြားတင်ထားပြီးတော့ကြေညာမဲ့ရက်ကိုသာစောင့်ကြပါလို့မှာထားပါရယ်အသက်64နှစ်ရှိပြီဖြစ်တဲ့ဆိုတော့မက်ဒေါနာဟာဘက်တီးရီးယားဖျားဝင်ပြီးတော့အရင်ကဆေးရုံအထူးကုသဆောင်မှာရက်တော်ကြကြကုသလာရတာပါအခုလောလောဆယ်သူကျန်းမာရေးကိုအထူးအာရုံစိုက်နေပါတယ်ပြန်အားရှိအောင်လုပ်နေပါတယ်အမြဲတမ်းပရိသတ်တွေစီကိုပြန်လာဖို့ကြိုးစားနေပါတယ်ဆိုတာအာမခံပါတယ်လို့မက်ဒေါနာက Twitter မှာရေးသွားပါတယ်သူ့ကိုအမြဲတမ်းအားပေးတဲ့ပရိသတ်တွေနဲ့သူတို့ရဲ့စွန့်မွန်ရေးအားပေးတဲ့နေအတွက်အထူးကျေးဇူးတင်ပါကြောင်းလည်းပြောပါတယ်ရှင်တို့ရဲ့ချစ်ချင်းမေတ္တာတွေကိုကျွန်မရရှိပါတယ်ပြန်ဒီကောင်းအောင်လုပ်နေပါတယ်ကျွန်မဘဝမှာရရှိခံစားရမှုတွေအားလုံးအတွက်အထူးကိုကျေးဇူးတင်ပါတယ်လို့မက်ဒေါနာကပြောသွားခဲ့ပါတယ်ကမ္ဘာအလှမယ်တမိုင်းမှာပထမအဆုံးအကြိမ်အနေနဲ့ Netherlands နိုင်ငံအလှမယ်ပြိုင်ပွဲမှာလိန်ပြောင်းအမျိုးသမီးကအလှတရဖူးစုစုခုသွားပါတယ်။ဒါဟာအလှမယ်ရွေးချယ်ပြိုင်ပွဲတွေကျင်းပတဲ့94နှစ်တာကာလအတွင်းမှာပထမအဆုံးအကြိမ်မှာဇွန်လ10ရက်နေ့ကကျင်းပတဲ့ပြိုင်ပွဲမှာအသက်22နှစ်ရွယ် Ricky Valerie ကိုလည်းကအလှတရဖူးစောင်းသွားတာဖြစ်ပြီးတော့ဒီနှစ်ကုန်ပိုင်းမှာကျင်းပမယ် Miss Universe မဲ16ဝလာပြိုင်ပွဲမှာနိုင်ငံကိုစားပြုရှင်ပြိုင်ရမှာပါ။အဲ့ပြိုင်ပွဲမှာသာသူသာနိုင်ရရင်သူကမဲဆက်ကြဝလာအလှမယ်တမိုင်းတခြားကိုတရဖူဆောင်တဲ့ပထမအဆုံးလိန်ပြောင်းအလှမယ်ဖြစ်ပါမယ်အခုဆုရရှိရဲ့ Miss ကိုလည်းက Miss Universe မဲဆက်ကြဝလာပြိုင်ပွဲအတွက်အထူးစိတ်လှရှားနေပါတယ
် I'm selected to go to Miss Universe and do that with more than 80 other countries so I cannot wait for that adventure
ပြိုင်ပွဲချင်အများဆုံးရောက်ချင်နေပါပြီလို့ကိုလည်းကပြောသွားတာပါဒါမဲ့လေသူကခွဲစိတ်ပြီးတော့လိန်ပြောင်းထားတဲ့အလှမယ်တူမလို့နေ့စဉ်နဲ့အများဆိုသလိုဆဲစာတွေသူစီရေးပို့နေကြတာကြောင့်သူဘလောက်စိတ်ညစ်ခံစားရလဲဆိုတာလည်းပြောပါရယ်ဒီလိုစာမျိုးတွေကန့်ဝတ်မှုမျိုးတွေကြုံနေရတာက Netherlands နိုင်ငံလူမှုအတိုင်းဝိုင်းရဲ့အကြီးတန်းတဲ့တခြားတစ်ဖက်ကိုလှေဟပြသလိုဖြစ်ပါတယ်လို့သူကပြောပါရယ်
မေတ္တနာကျော်ရဲ့တက်တက်ရောင်တရင်လောဖြစ်ပါတယ်အခုတော့သတင်းချင်းချုပ်ကိုကိုသားညဦးကပြောပြပေးဦးမှာပ
ါကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမတ်ကြီးဦးကျော်မိုးထွန်းကိုလှုပ်ကြံမှုပောင်းပတ်သက်တဲ့ဆက်ဆက်ခံသူမြန်မာနိုင်ငံသားဖြိုးဟင်းထွတ်ကိုအပြစ်ကျူးလွန်ကြောင်းတွေ့ရှိတယ်လို့နယူးယောက်မြို့ဖက်ဒရယ်တရားရုံးတစ်ခုကနေပြောမိန့်ချပါတယ်နယူးယောက်မြို့ဖက်ဒရယ်တရားသူကြီး Nelson Roman ရှင်းမောက်မှာရှေ့အကြာကြားနာစစ်ဆေးမှုတွေလုပ်ခဲ့ပြီးတဲ့နောက်သူမှအပြစ်ရှိကြောင်းတွေ့ရှိခဲ့တာလို့နယူးယောက်တောင်ပိုင်းခရိုင်ရှစ်နေချုပ်ရုံးကနေပြောဇူလိုင်24ရက်နေ့ရက်စွဲနဲ့ထုတ်ပြန်ပါတယ်ဒီပြစ်မှုအတွက်အပြစ်တန်ကိုတော့လာမယ့်2024ခုနှစ်မတ်လ14ရက်နေ့မှာတရားသူကြီးရိုမန်ကပဲအမိန့်ချမှတ်မှာဖြစ်တယ်လို့တရားရေးရုံးကထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်နိုင်ငံခြားတန်ရာရှိသူကိုတိုက်ခတ်ဖို့ကြံရတယ်ဆိုတဲ့ဆွဲချက်မှာသူအပြစ်ရှိတဲ့ကြောင်းတရားရုံးကနေပြောစီရင်ခဲ့တာဖြစ်ပါတယ်နယူးယောက်မှာနေထိုင်သူမြန်မာနိုင်ငံသားဖြိုးဟင်းထွတ်ဟာ2021ခုနှစ်ဖေဖော်ဝါရီဝန်းကျင်ကနေ2021ဩဂုတ်လ5ရက်တဝိုက်မှာမြန်မာတပ်မကြီးကိုထိခိုက်ဒဏ်ရာရအောင်ဒါမှမဟုတ်လှုပ်ကြံတပ်ဖြတ်ဖို့ကြံစီခဲ့တယ်လို့တရားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။အမေရိကန်နိုင်ငံရဲ့ဌာနရဲ့ဒီဇူလိုင်လ24ရက်ရက်စွဲနဲ့ထုတ်ပြန်တဲ့မြန်မာနိုင်ငံခီးသွွားသတိပေးချက်ထဲမှာတော့မတည်ငြိမ်မှုတွေနဲ့လက်နက်ကင်ပြပခအခြေအနေကြောင့်အမေရိကန်နိုင်ငံသားတွေမြန်မာနိုင်ငံကိုခီးသွွားလာမှုမလုပ်ဖို့သတိပေးတိုက်တွန်းထားပါတယ်။မြန်မာစစ်အုပ်ချုပ်ရေးကောင်စီရဲ့ဥပဒေတွေကြောင့်မြန်မာနိုင်ငံထဲသွာလာနေထိုင်နေကြတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့စစ်ကောင်စီကိုဆန့်ကျင်ပြောဆိုတာလူမှုကွန်ရက်ပေါ်မှာရေးသားတာတွေနဲ့ပတ်သက်ပြီးတော့ရာဇဝတ်မှုစွဲချက်တွေနဲ့ဖမ်းဆီးအရေးယူရခံနိုင်တယ်လို့သတိပေးထားပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုသားညူကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်တင်ထိုက်ဖြစ်ပြီးအသံဖမ်းအင်ဂျင်နီယာတွေကတော့ဂျိုနာကမစ်နဲ့ချားလ်စ်တမ်မော့ခ်တို့ဖြစ်ကြပါတယ်။ဗီယိုအမေရိကန်အသံရဲ့မနက်ပိုင်းအစီအစဉ်ကိုလိုက်နိုမီတာ24 40 51နဲ့လိုက်လမီတာ190ပြင် VOE ရဲ့ Facebook နဲ့ Twitter ဆက်မျက်နှာတွေကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ VOE ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်တော်သရှင်များလည်းကမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကျန်းမာရှင်လန်းကြပါစေကျွန်တော်တမောင်သားပါ
This program has come to you from the Voice of America, Washington.